Welcome to the Voice of America in Burmese.
မြန်မာ့ကိုရရန်ညာညာဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအိုအမေရိကန်အတန်းကနေ2025ခုနှစ်ဇန်နဝါရီ5ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ဒီည9:00ကနေ10:00အထိလိုင်းလမီတာ1925 30နဲ့လိုင်းလမီတာ190လို့ကနေစတင်အတန်းလွှင့်နေပါခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်တိုင်းပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါအင်ဂျင်နားဆရာမဲ့တရင်နေမှာတော့ကလန်ဒူအမေရိကန်သမ္မတဟောင်းဂျီမီကတ်တာရဲ့6ရက်ကြာစာမျက်နှာခန်းစာလေးကိုစာတိကျော်ချရာပြည်နယ်မှာစတင်နေပါပြီ။နောက်ကိုရီးယားနိုင်ငံမှာသမ္မတကိုဖမ်းဆီးဥောဆောင်မှာမဟုတ်ဘူးလို့လူညိုရေးထုတ်တက်ကြီးကပြောလိုက်ပါရယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူပြောပြလာမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့ထိုင်းမြန်မာနယ်စပ်စစ်ဘေးရှောင်စခန်းကမှာခုံလုံနေကြတဲ့စစ်ဘေးဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီး
ဒီကတော့အမြောက်ကုန်ကြီးဒီကြွားရတဲ့ချိန်ပြည့်ကြတော့ဟိုဟောက်ပြီးမြောက်တန်ပုံနဲ့များတော့မကြရဘူ
း။ဟုတ်ကဲ့ရှင်နော်
ဟုတ်ကဲ့။တုံချုံကြီးကအစကတည်းကဟိုဒီကတော့အမြောက်ကုန်ရှိတော့ဆိုရင်တော့ဟိုအဲ့ဒီအတန်ကြီးကြရတယ်။အဲတခြားအချိန်အခုဆိုရင်တော့တော်တော်လေးအေးချမ်းတယ်လို့ပြောလို့ရပြီပေါ့နော်။ကျွန်တော်တို့ကြောက်တာကလင်းမြန်တစ်ခုပဲ။လင်းမြန်တစ်ခုပဲကြောက်တာ။
ဘလော့တဘိုးစစ်ရှောင်းစခန်းတောင်ဝန်ကနောက်ဖော်လွဲပြောသွားတာဖြစ်ပါတယ်။အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒါပြင်အပတ်စဉ်ကဏ္ဍလေးကိုလည်းတင်ဆက်ပေးသွားမှာဖြစ်ပြီးတော့အိမ်မာတော်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကမ္ဘာမြေမာမီဒီယာမြင်ကွင်းကျယ်အမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုနောက်ပိုင်းမှာဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်တိုင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ကလန်ဒူအမေရိကန်သမ္မတဟောင်းဂျီမီကတ်တာရဲ့6ရက်ကြာစာမျက်နှာခန်းစာလေးကိုစာတိကျော်ချရာပြည်နယ်မှာစတင်နေပါပြီ။ဒီဇင်ဘာလ29ရက်နေ့ကကွယ်လွန်ချိန်မှာအသက်100ရှိနေပြီဖြစ်တဲ့သမ္မတဟောင်းကတ်တာရဲ့စာမျက်နှာခန်းစာကိုတော့စာတိ Plains မြို့မှာစနေနေ့ဒေသစံတော်ချိန်7:15မိနစ်မှာစတင်ခဲ့တာပါ။ကမ္ဘာစက်ကုံမှာဆယ်စုနှစ်တွေနဲ့ချီစာနာမှုလုပ်ငန်းတွေနဲ့ဒီမိုကရေစီရေးအတွက်ကြိုးပမ်းခဲ့တဲ့သမ္မတဟောင်းရဲ့နိုင်ငံရေးပြသန်းမှုဘဝကိုထင်ရှားပြီးစာမျက်နှာခန်းစာကိုစတင်ခဲ့တာပါ။သမ္မတဘဝမှာအထူးလူညွေ Secret Service တာဝန်ယူခဲ့သူတွေကအကောင့်တွေကိုမြင်းထားပြီးမှချန်ရန်လိုက်ပါခဲ့ကြပြီးငယ်စဉ်ဘဝကမိသားစုနဲ့အတူကြီးပင်းခဲ့တဲ့ခြံဘေးကနေလဲစာပနာရင်နဲ့ဖြတ်တန်းသွားခဲ့ပါတယ်။ဒီနောက်မှာတော့တချင်ကအုတ်ချွေးမှုဖြစ်နေရုံးဆက်ခဲ့တဲ့ပြည်내မျိုးတော် Atlanta ကိုစာပနာရင်နဲ့ဆက်လက်ထွက်ခွာခဲ့တာပါ။သမ္မတဟောင်းကတ်တာရဲ့ရုပ်လောင်းကို Washington မှာအများပြည်သူကာရဝပြုနေအောင်ထားရှိနိုင်မှုအင်္ဂါနေ့မှာမြို့တော် Washington DC ကိုမတည်ခင်အထိတူတီထောင်ခဲ့တဲ့ Carter Presidential Center မှာထားရှိသွားမှာဖြစ်ပါတယ်ခင်ဗျာ
American ပြည်ထောင်စုမှာအရက်သားတွေကိုပေးတဲ့အစင့်မြင့်ဆုံးဆုဖြစ်တဲ့ Presidential Medal of Freedom သမ္မတရဲ့လွတ်လပ်မှုဆုကိုလူပုဂ္ဂိုလ်19ဦးကိုသမ္မတ Joe Biden ကအင်ပီတော်မှာမနေ့စနေနေ့ကကြီးမြင့်ခဲ့ပါတယ်နိုင်ငံရေးနိုင်ငံသားအခွင့်အရေးအားကစားယဉ်ကျေးမှုအမှုပညာသိပ္ပံစတဲ့ကဏ္ဍအသီးသီးကတူးစွန်တဲ့သူတွေကိုချီးမြှင့်တဲ့ဒီဆုကိုဒီနေ့ဆုရတဲ့သူတွေထဲမှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးအောင် Hillary Clinton နဲ့ Billionaire တထေးကြီး George Soros တို့လည်းပါဝင်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင် Hillary Clinton ကိုဒီဆုချီးမြှင့်တဲ့အချိန်မှာတော့အခမ်းအနားကိုတက်ရောက်တဲ့ပြည်သူတွေကမတ်တက်ရက်ပြီးတော့ဂုဏ်ပြုခဲ့ကြပါတယ်နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton နဲ့အတူသူ့ရဲ့ခင်မွန်းဖြစ်တဲ့သမ္မတဟောင်း Bill Clinton နဲ့သမီးဖြစ်သူ Chelsea Clinton နဲ့မျိုးတွေလည်းဒီခမ်းနားကိုတက်ရောက်ခဲ့ကြပါတယ်။ဒါပြင်ဒီစုကိုဒီနေ့နောက်ထပ်ရရှိသူတွေထဲမှာတော့ American ကနာမည်ကြီး Basketball ကစားသမားဟောင်း Magic Johnson ၊ကမ္ဘာကျော်ဘောလုံးသမား Lionel Messi ၊ Hollywood ရုပ်ရှင်မင်းသားတွေဖြစ်တဲ့ Denzel Washington နဲ့ Michael J. Fox ၊ YouTube တေဂီတာအဖွဲ့ခေါင်းဆောင် Bono ၊ Fashion Designer Ralph Lauren American ရဲ့ Computer Software ပညာရှင်လည်းဖြစ်လိန်သူစုံမဲ့သူခွင့်ရလှရှားသူ Tim Gill နဲ့ Wall Central Kitchen Prahita အဖွဲ့ကနာမည်ကြီး support မှု Jose Andres တို့လည်းပါဝင်ခဲ့ပါတယ်။ကမ္ဘာကျော်ဘောလုံးသမား Messi ကတော့မူလအစီအစဉ်တစ်ခုကြောင့်ဒီခမ်းနားကိုကိုယ်တိုင်တက်ရောက်နိုင်ခဲ့ခြင်းတော့မရှိခဲ့ပါဘူး။ဒါ့အပြင်ကွယ်လွန်သွားပြီးသူတွေတဲကတော့ American ရှင်းနေချုပ်ဟောင်း Robert F. Kennedy, Michigan ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း George W.Romney နဲ့ American ကာကွယ်ရေးဝန်ကြီးဟောင်း Ash Carter, Mrs. B. Freedom Democratic Party တီထောင်သူ Fannie Lou Hamer တို့လည်းဒီနှစ်မှာဂုဏ်ပြုဆုချီးမြှင့်ခံခဲ့ရပါတယ်။လွန်ခဲ့တဲ့တက်ကရက်2000ခုနှစ်တုန်းကတော့မြန်မာနိုင်ငံကအကျဉ်းကျခံရတဲ့လူလူကောင်းဆောင်ဒေါက်တာဆန်းစုကြည်လည်းဒီဆုကိုရရှိခဲ့ပါတယ်ခင်ဗျာ
။ View American အတန်ရုံချုပ်ရှိရာ Washington DC နဲ့အနီးဝန်းကျင်ဒေသတွေပါဝင်နေရာတော်တော်များများမှာပြင်းထန်တဲ့နှိမ့်မုန်တဲ့အန္တရာယ်ကြုံရနိုင်တယ်လို့တာဝန်ရှိသူတွေသတိပေးနေပါတယ်။စနေနေ့ကစ နေမုံနောင်ရဲ့ဝင်ရောက်ခဲ့တဲ့ကန်ဆက်စ်နဲ့အင်ဒီယားနာပြည်နယ်တွေမှာတော့ရာသီဥတုဆိုးရတာကြောင့်ရေမတော်တဆမှုတွေကြုံခဲ့ရတယ်လို့စီးပွားရေးလုပ်ငန်းတွေနဲ့စာသင်ကျောင်းတွေလည်းပိတ်ထားနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီနေ့တနင်္လာနေ့ကစပြီးမနေ့ကတနင်္လာနေ့မှာမုံတိုင်းဝင်ရောက်မဲ့ဝါရှင်တန်ဒီစီပါဝင်အမေရိကန်ရှေ့ဘက်ခြမ်းပြည်နယ်တွေရဲ့သုံးပုံနှစ်ပုံမှာအေးရန်လွန်ခဲ့တဲ့အနေရရှိတဲ့အကြောင်းအမေရိကန်မြူတာမိုးလေဝသဌာနကသတိပေးထားတာပါ။မုံတိုင်းမဝင်ခင်မှာပဲဝါရှင်တန်ဒီစီနဲ့ကပ်ရဲ့ဗာဂျီးနီးယားနဲ့မေရီလန်းပြည်နယ်တွေမှာအရေးပေါ်အခြေအနေကြီးညာထားပါတယ်။နေမုံတိုင်းကြောင့်စီးနင်းတွေ၅လက်မကနေ၉လက်မထိကျဆင်းနေပြီးအချို့နေရာတွေမှာတပေလောက်ထိရှိနေတယ်လို့လည်းခန့်မှန်းထားပါတယ်။တာဝန်ရှိသူတွေကတော့ရာသီဥတုဆိုးရွားချိန်မှာအရေးပေါ်ခိုလုံနိုင်မဲ့နေရာတွေပွင့်လက်ပွင့်နဲ့အများပြည်သူသုံးကားကူတော်တွေမှာအခမဲ့ရက်ခွင့်ပေးဖို့ကြီးညာထားပါတယ်။အမေရိကန်တောင်ပိုင်းဖလော်ရီဒါပြည်နယ်ထိအေးရန်တင်နိုင်တယ်လို့လည်းအမျိုးသားမိုးလေဝသဌာနကခန့်မှန်းထားပါတယ်ခင်ဗျာ
။ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.25kHz 1953 9.25kHz 1783 9.63kHz 9.63 တို့အပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းတင်ကိုနားဆင်နေရတာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာလွတ်တော်ကအရေးယူဖယ်ရှားဖို့ဆုံးဖြတ်ထားတဲ့သမ္မတရွန်ဆွတ်ယိုးကိုဖမ်းဆီးဖို့ကြိုးပမ်းရမှာပူးပေါင်းဆောင်ရွက်နေမှာမဟုတ်ကြောင်းသမ္မတရဲ့လုံခြုံရေးထူးတက်ဖွဲ့အကြီးအကဲကဒီနေ့ပဲပြောလိုက်ပါတယ်တိုင်းပြည်မှာတည်မငြိမ်ဖြစ်အောင်လုပ်မှုနဲ့ဖောင်ရန်ထုတ်ထားတာတင်းလာနေညတကောင်မှာတက်တန်းကုံဆုံးမဲ့အချိန်မှာပဲဖောင်ရန်ထုတ်တဲ့မှုနဲ့ပတ်သက်လို့ဥပဒေကြောင်းအရအငင်းပွားစရာဖြစ်နေတာကိုအကြောင်းပြပြီးပူဟောဆောင်မှုမလုံနိုင်ဘူးလို့လွန်ညိုရေးထူးတက်ဖွဲ့အကြီးအကဲပတ်ကျုံဝမ်းကပြောလိုက်တာပါနိုင်ငံရေးအရဘယ်လိုက်မှုမရှိပဲလွန်ညိုရေးတာဝန်တွေကိုနှစ်ပေါင်း60တာဝန်ယူနေတဲ့အထူးတက်ဖွဲ့ကိုသမ္မတရဲ့လက်ကင်ထုတ်တက်ဖြစ်စော်ကားတဲ့အသုံးနှုန်းတွေကိုစင်ကျင်ရဖို့လဲထုတ်ပြန်ခြင်းမှာပြောဆိုထားပါတယ်ဖောင်ရန်ဟာတော်ဝင်တရားဝင်မှုမရှိကြောင်းသမ္မတရှင်းနေရဲ့လျှောက်လဲချက်ကိုတရားရုံးကပယ်ချခဲ့ပြီးနောက်မှာပဲလွန်ညိုရေးထူးတက်ဖွဲ့အကြီးအကဲရဲ့ကြီးညာချက်ထွက်ပေါ်ခဲ့တာဖြစ်ကြောင်းလဲရင်းဝယ်ကိုရီးယားသတင်းဌာနကဖော်ပြခဲ့တာပါနောက်ဆက်တွဲနိုင်ငံရေးပြဿနာတွေပေါ်ပေါက်ခဲ့တဲ့ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကအရေးပေါ်ဆေးရုံချွေကြီးညာခဲ့သူသမ္မတရုံးဟာတောင်ကိုရီးယားသမိုင်းမှာသမ္မတတာဝန်ယူထားစဉ်ပထမဆုံးဖောင်ရန်ထုတ်ခံထားသူလည်းဖြစ်ခဲ့ပါတယ်ခင်ဗျာ
ကင်မျိုးသားစီယုံဒူပလာယာခရိုင်တမဟာ6အခြေဆိုင်ရာမွန်ပြည်နယ်ဝင်းရီးမြို့နယ်မှာရှိတဲ့စစ်ကောင်စီရဲ့အနံကွင်းဗျူဟာကုန်းတပ်ခန်းကို KNLA PDF ပူးပေါင်းတပ်တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်ကူတက်လာတဲ့စစ်ကောင်စီတပ်တွေနဲ့မနေ့ဇန်နဝါရီ4ရက်နေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကအယောက်40လောက်ထိခိုက်သေးဆုံးခဲ့တယ်လို့မျက်မြင်တွေ့ရှိသူဒေသခံတို့က VOA ကိုပြောပါတယ
်အနံကွင်းကမှာသူတို့အနံကွင်းကိုဗျူဟာကိုအတိုက်ပြလိုက်တယ်ပြူဟာဝအတိုက်ပြလိုက်တော့ဒီဘက်ကနေတံပြူဆရာကနေတမလေးလေးကနေတိုက်ရင်နှစ်ရင်စစ်ကူသွားတယ်တမလေးလေးကတိုက်ရင်နှစ်ရင်စစ်ကူကိုလမ်းကနေပြီးတော့အဖွဲ့ပေါင်းစုံကဖြတ်ပြီးတော့တိုက်တယ်တိုက်တော့အယောက်40လောက်ကျတယ
်စစ်ကောင်စီဘက်ကအင်အား150လောက်ရှိတဲ့စစ်ကူပေးလာတဲ့တိုက်ရင်နှစ်ရင်ကို KNLA နဲ့ PDF ပူးပေါင်းတပ်တွေကလမ်းကနေကြားဖြတ်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့လမ်းမြူထောင်သူလက်နက်ချသူ30လောက်ရှိသလိုထွက်ပြေးလွတ်မြောက်သွားသူတွေလည်းရှိတယ်လို့လည်းသူကပြောပါတယ်။ဝင်းရီးမြို့နယ်ကစီရေးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာ30ရက်နေ့ကစပြီးတော့ KNLA PDF ပူးပေါင်းတပ်တွေကစစ်ကောင်စီရဲ့အနံကွင်းဗျူဟာဂုံးကိုပိတ်ဆို့ပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်။စစ်ကောင်စီဘက်ကလမ်းမြူထောင်ပြီးတဲ့နောက်ပိုင်းတိုက်လေယာဉ်နဲ့ဆင်းနဲ့လာရောက်ဘုံကျဲတိုက်ခိုက်တာတွေရှိပေမဲ့ထိခိုက်သေးဆုံးသူမရှိဘူးလို့အစိုးရဒေသခံကပြောပါတယ်ခင်ဗျာ။နောက်ဆုံးရသတင်းတွေကိုကိုအောင်လူဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ထိုင်းမြန်မာနယ်စပ်ကစစ်ဘေးရှောင်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်ထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ကမ်းစပ်မှာစစ်ရှောင်ပြည်သူတထောင်ကျော်ခိုးလုံနေထိုင်တဲ့ကရင်ပြည်နယ်ဒူပလာယာခရိုင်ကပလောတဘုတ်စစ်ရှောင်စခန်းလေးအနီးတစ်ဝိုက်စစ်ကောင်စီနဲ့ကရင်ပြည်ပေါင်းတပ်တွေကြားတိုက်ပွဲတွေအတန်းငယ်ငြိမ်သက်သွားပြီးမဲ့စစ်ကောင်စီရဲ့လေကြောင်းရန်ကိုစိုးရိမ်နေကြသည်ပဲလို့လည်းပလောတဘုတ်စစ်ရှောင်စခန်းကဒုက္ခသည်တွေက VOE ကိုပြောပါတယ်အေးခဲနေတဲ့ရာသီဥတုဒဏ်မိုးများရေကြီးပြီးမြေပြိုကျတဲ့သဘောဗေဒန်တွေကိုတနိုင်တစ်ပိုင်းအလူရှင်ပြည်သူတွေရဲ့ထောက်ပံ့ပေးမှုတွေနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေကြခြင်း2025မှာတော့သူတို့အိမ်ပြန်နိုင်ဖို့အရေးမျှော်လင့်ချက်တွေပိုတိုးလာနေတယ်လို့ ပလောတဘုဒုက္ခသည်တွေကပြောပါတယ်လေးကေကောထီမဲဝါကီဒီအပြင်နိုင်ငံတော်ကစစ်ဆောင်ပြည်သူတွေကိုလက်ခံကူညီစောင့်ရှောက်ပေးနေတဲ့ပလောတဘုစစ်ဆောင်စခန်းတာဝန်ခံနော်ဖောလွဲ့ကိုထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ခမ်းမှာမဆုမွန်ကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
ကျွန်တော်ရောက်နေတဲ့နေရာကတော့ဒီတောင်ရင်မြစ်ပြည်နာမှာပေါ့နော်ဒီဘက်ကဒီဒုက္ခသည်စခန်းမှာရှိတဲ့ဒီပြည်သူတွေအတွက်ကိုလာပြီးတော့မှဒီဘက်ကလူရမ်းတဲ့ပစ္စည်းတွေလာပြီးတော့ပို့တဲ့မိတ်ဆွေတွေနဲ့တူလိုက်လာတာပေါ့နော်ဒါကတော့ကြာဆီယမ်မဟိုဘက်ကနေပြီးတော့မှဒီတူလိုက်တဲ့အလူရှင်တွေရဲ့ပစ္စည်းတွေကိုလာပြီးလက်ခံတာပေါ့နော်ဆိုတော့ဆီယမ်မနာမည်နဲ့ယူထားတဲ့တာဝန်ရင်းမိတ်ဆက်ပေးပါဦးဆ
ီယမ်မနာမည်နော်ဖော်လဲပါဒီပလော့တဘူစစ်ဆောင်စခန်းကတာဝန်ရမှာ
โอเคပါရှင်အဲ့တော့ဆီယမ်မတို့ခုဒီမှာရောက်နေကြတာဘယ်လောက်ကြာနေပြီလဲအဓိကဒီမှာရှိနေတဲ့ပြည်သူတွေကဘယ်ဘက်ကနေပြီးတော့စစ်ဆောင်ကကြာတာလဲရှင
်ဟုတ်ဒီမှာကျွန်တော်တို့ရောက်နေတာက၃နှစ်ဒီဇင်ဘာ15ရက်နေ့ဆိုရင်3နှစ်ပြည့်ပြီပေါ့เนาะ3နှစ်ပြည့်ပြီဒီမှာစစ်ဆောင်လာတာအများတော်အဖြစ်လေဂီကောတီမဲဝါခီစစ်ဆောင်နောက်ပြီးတော့ဒီလေဂီကောတီမဲဝါခီပဲမဟုတ်ဘူ
း
ဟိုအောက်ဒီအောက်ရွာကစစ်ဖြစ်တဲ့ဒီသားကဒီမှာလည်းများကိုကျွန်တော်တို့ဒီမှာဟိုစစ်ဆောင်ဖို့တဲ့ဟိုထားလာတာပေါ့เนา
ะ
အားလုံးကိုလက်ခံပါတယ်လေဂီကောတီမဲဝါခီပဲမဟုတ်ဘူးပေါ့เนาะစစ်ဆောင်ပြည်သူအားလုံးကိုလက်ခံပါ
โอเคဆီယမ်မတို့အခုလောလောဆယ်ပါဒီသူတို့အတွက်ပေါ့နော်ဆီယမ်မတို့ဘလို့တာဝန်ယူပြီးတော့မှကိုညီဆောင်ရပေးနေတာရှိပါလိမ့်ရှင
်ဟုတ်အခုလောလောဆယ်ကတော့ဟိုဘလို့ပြောမလဲတချို့ NGO အဖွဲ့တွေကတော့ဟို3လလတခါဟိုစံရတယ်ပေါ့နော
်တ
ခြားဟာခလဲကြတော့အခုဒီကူလာပြီးတယ်ဒီဆရာတို့အဖွဲ့ကတော့တောက်ကြနေအပတ်တိုင်းတောက်ကြနေအပတ်တိုင်းဆိုတာဟိုစစ်ဆဆောင်ခြင်းကတဲ့ကအခုတည်းထီကိုဒီဆရာတို့အဖွဲ့ကတော့တောက်ကြနေလို့အများတန်းဟိုတာဝန်ယူရောဟင်းဒီရွယ်တီငားတွေတခြားစားဆရာတွေကိုထောက်ပံ့တာပေါ့နော
်ဟုတ်ကဲ့ရှင
်တခြားဟိုဟာမရှိတဲ့အချိန်ခလဲကြရင်သူတို့တွေကသူတို့ကသူတို့အခုဆိုရင်ပြောင်းလို့ပြောင်းချိုးတယ်ပဲရိတ်တယ်အဲ့ဒီအလုပ်ကိုသူတို့လုပ်တာပေါ့နော်ကျွန်မရေးဆောက်ရှောက်မှုအနေနဲ့ကတော့KDHW ကအခန်းနာတဲ့ဆရာဝန်ဆရာမတွေကကြမ်းမကြီးဆောက်ရှောက်မှုကိုပြုတယ
်။ဟုတ်ကဲ့အဲ့တော့ဒါကတော့စာနယ်ရိတ်ခါနဲ့ဒီသူတို့ရဲ့ဒီပုံမှန်ကြမ်းမကြီးဆောက်ရှောက်မှုကိုလုံခြုံရေးအရာကအခုဘက်ဒီဘက်မှာလည်းတိုက်ပွဲကဒီလိုပေါ့နော်ဒီလုံခြုံရေးအရာစိုးရိမ်နေရတဲ့အနေအထားမှာရောရှိလားသူတို့အတွက်လုံခြုံရေးအရာရောဘယ်လောက်ထိမှစိန်ခေါ်မှုရှိပါလဲဆင
်။အခုလောလောဆယ်ခလဲကြတော့ဒီလေးကတော့အမြောက်ကုန်ကြီးဒီကြွားတဲ့အချိန်ခလဲကြတော့ဟိုအောက်ဖင်းအမြောက်တန်းပုံစံမျိုးတော့မကြရဘူး
ဟုတ်ကဲ့ရှင်နော်ဟုတ်ကဲ့
လုံချုံရေးကအစကတည်းကဟိုလူကြီးကအမြောက်ကုန်ရှိတော့ဆိုရင်တော့အဲ့ဒီအတန်ကြီးကြရတယ်အဲတခြားအချိန်အခုဆိုရင်တော့တော်တော်လေးကိုအေးချမ်းတယ်လို့ပြောလို့ရပြီပေါ့နော်ကျွန်တော်တို့ကြောက်တာကအဲလင်းမြန်တစ်ခုပဲလင်းမြန်တစ်ခုပဲကြောက်တာပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့တကယ်လို့အဲ့လိုမျိုးလေချောင်းကနေပြီးတော့မှလာပြီးတော့စစ်ကောင်စီဘက်ကတိုက်တဲ့အချိန်ဒါမှမဟုတ်ရှင်လာပြီးတော့မှဒီလိုဝဲသွားတဲ့အချိန်တွေဆိုရင်ဆီယမ်မတို့ဒီမှာရှိတဲ့ပြည်သူတွေနဲ့တကြီးရွယ်ဦးတွေမကြမ်းပါတဲ့သူတွေအတွက်ပေါ့သူတို့အတွက်လုံခြုံရေးကိုရောဘယ်လိုများဆရာမတို့စီစဉ်ပေးတာ
လဲတို့ကအဲ့လိုမျိုးဟိုတိုက်ပွဲသတင်းကိုနားထောင်ပြီးတော့တိုက်ပွဲအခြေအနေကိုနားထောင်ပြီးတော့ကျွန်တော်တို့ကဒီတကြီးရဲ့ဦးတွေကလေးတငယ်တွေကိုဝန်ဆောင်မှုခင်တယ်ဒီကမ်းပါးမှာရှိတဲ့ကျွန်တော်တို့ဟိုနေရာလေးတူတာတယ်ပေါ့နော
်ဟိုစ
ီကားလေးတွေလည်းလောက်ထားတယ်ပေါ့နော်လုံချုံရေးတော့ကတော့ဖြစ်လာရင်ပြေးဖို့တဲ့လူငယ်အဖွဲ့တွေရှိတယ်ကျွန်တော်တို့လုံချုံရေးဖွဲ့ထားတဲ့ရွာကနေပဲဖွဲ့ထားတဲ့လုံချုံရေးအဖွဲ့တွေရှိတယ်အဲသူတို့ကိုကယ်ဆယ်ဖို့ပေါ့နော်အဆင်ပြေအဲ့လိုမျိုးတော့လောက်ထားတာရှိတယ်ဟုတ
်မတော်တဆများထိခိုက်ဒဏ်ရာရခဲ့တယ်ပြီးတော့ကျမကြီးလည်းအရေးပေါ်စောင့်ရှောက်မှုလုပ်တယ်ဆိုရင်ရောဆရာမတို့ဒီဘက်ကိုလာကြလားဘယ်လိုများဒီမှာရှိတဲ့ပြည်သူတွေအတွက်စောင့်ရှောက်ပေးနေတာရှိပါလိမ့်ရှင
်ဟိုဘက်မှာကလည်းကြတော့ဒီဆရာဝန်ဒီအဖွဲ့ကအင်အားတောက်တယ်ဒီ KDHW ကခန့်ထားတဲ့ဆရာဝန်တွေပေါ့နော်အဲနည်းလှုပ်လို့ရတဲ့အခြေအနေအထိတစ်ခုထိတော့လှုပ်တယ်လုံးဝမရတော့ဘူး case တွေတအားကြီးတယ်ဆိုရင်တော့ကျွန်တော်တို့ဒီဘက်ကံကိုတွေ့တာပါ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလောလောဆယ်ကရာသီဥတုကလည်းအခုဆိုဒီဇင်ဘာ January ပေါ့နော်ရှေ့လျှောက်ဆိုလို့ရှိရင်လည်းအေးနေဦးမယ်ဆိုတော့ဒီမှာရှိတဲ့ဒုက္ခတွေပြည်သူတွေအတွက်ဒီရာသီဥတုထံခံနိုင်မှုအတွက်ဘယ်လိုများဆရာမတို့စောင့်ရက်ပေးနေရရှိအခုဆိုလည်းစောင့်နေပါလေလှူပေးဖို့ဆိုပြီးတော့ပြည်သူတွေကချင်းချင်းလက်တွဲကူပြီးတော့မှလှူပေးတာရှိရဲ့ဆိုတော့လောလောဆယ်ရာသီဥတုထံခံနိုင်အောင်ဆရာမတို့ဘာတွေစီစဉ်ပေးထားတာရှိပါလဲရှင
်ရာသီဥတုထံခံနိုင်မှုအတွက်ပထမဒီနှစ်ဆောင်တွင်ပေါ့နော်အရှိဆောင်တွင်ကလည်းအဲ့လိုမျိုးထူကြတာရှိတော့လေကျွန်တော်တို့ကရရင်တော့အကလုံးဝေပြီးလိုက်တယ်ပထမရှိတလတော်ကတော့ဆောင်ထည့်တရားပေါ့နော်လာတဲ့ခါကျတော့ကျွန်တော်တို့ကမ်ကအိမ်အောင်စုတင်နေမလောက်ဘူးမလောက်တဲ့ခါကျတော့ကျွန်တော်တို့ကဥသာပေးပြီးတော့တက်ကြီးရွယ်ဦးရှိတဲ့အိမ်နဲ့ဟိုကိုဝန်ဆောင်တဲ့နဲ့ကလေးတွေကိုဥသာပေးပြီးတော့ကျွန်တော်တို့အိမ် ပြီးတာတာပေါ့နော်ဟုတ်ကဲ့ဝေးရတယ်အခုအကယ်၍အခုဒီလိုရတယ်ဆိုရင်တော့တခြားအားလုံးမျှပါပြီပေါ့နော
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဆရာမတို့ဘယ်တော့လောက်ပေါ့နော်အခုဆိုလို့ရှင်ဘာပဲပြောဒီရခိုင်ချင်းကရင်နီအကုံပေါ့နော်ဒီဒေသတိုင်းရင်းဒေသတွေမှာဆိုလို့ရှင်တချို့စစ်တိုင်းဌာနကြီးကြာဆုံးနေတာရှိရဲ့နောက်ပြီးတော့အများကြီးမှဒီတိုက်ပွဲအရာပေါ့နော်ဒီနိုင်ပွဲကိုတွားနေရတဲ့အချိန်မှာတချိန်မှာဒီလိုဆစ်ဆောင်ပြည်သူပြန်နိုင်မှုအတွက်ဆီယမအနေနဲ့ဘယ်လောက်ညှော်လင့်ချက်ရှိပါသလဲနောက်ပြန်မှုအတွက်ကိုရောပြည်သူတွေအပေါင်းဝင်ဆီယမတို့စိတ်ထဲမှာဘယ်လိုများဒါနဲ့ပတ်သက်ပြီးညှော်လင့်ချက်ရှိပါလဲရှင
်ဟုတ်ပြန်မှုအတွက်ခလဲကြတော့ကျွန်မတို့အခုဒီအမြောက်ကုံကြာသွားပြီတဲ့ခါကြတော့လိတိကောဒေတာမှာတချို့တွေကကျွန်မတို့ကအဓိကကြောက်တာကတော့လီရင်ပေါ့နော
်ဟုတ်ကဲ့ရှင်
သူတို့ကိုတချို့တွေကကိုယ့်အိမ်ကိုလွမ်းကြတယ်လေနော်တချို့တွေကကျွန်မတို့ကမတားဟိုအဲ့ဒီလေရင်တစ်ခုကိုပဲစိုးရင်ပြီးတော့ကျမတို့ကပြန်လို့လဲမတိုက်တွန်းတာဘူးဟိုနေပါလို့လဲမတိုက်တော့သူတို့ဆန္ဒသဘောရှိရင်သူတို့ပြန်ကြပါတော့မပြန်ရမပြန်ရဲသေးတဲ့လူတွေကလည်းကြတော့ကျမတို့ဒီမှာပဲရှိတာပါတော့ပြန်ချင်တဲ့ဆန္ဒကတော့ကိုယ့်အိမ်ကိုကိုယ်ခွဲလာတာလေသုံးနှစ်ရှိနေပြီဆိုတော့ဘာပဲဖြစ်ဖြစ်ဒီကိုယ့်အိမ်လေးကိုတော့ကိုယ်လွမ်းနေပြန်ချင်တယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့နောက်ဆုံးအနေနဲ့ပါဆီမနှစ်တစ်ကူနဲ့ပတ်နှစ်တစ်ကူပေါ့နော်ဆီမအနေနဲ့ဒီမြန်မာပြည်သူတွေကိုရောမြန်မာနိုင်ငံကြီးကိုရောအခုဒီမှာရှိနေဆီမအကူအညီဆောင်ရှောက်ပေးထားတဲ့ပြည်သူတွေအတွက်ကိုရောနှစ်တစ်ကူဆုတောင်းပါများပေးခြင်းပါလဲရှင
်ဟုတ်ပထမဦးဆုံးတော့ကျွန်တော်တို့ဟိုပြည်သူချင်းချင်းသုံးနှစ်ရှိပြီပေါ့နော်ပြည်သူချင်းချင်းဖိမပြီးတော့ကူညီနေကြတယ်မေတ္တာပြနေကြတာကိုလည်းကျမမြင်ရတယ်ဝန်တာတယ်ဘာပဲဖြစ်ဖြစ်ဒီပြည်သူတွေကကျမတို့ကိုကူညီဆောက်ရှောက်မှုမပေးဘူးဆိုရင်ဒီကမ့်ကြီးကလည်းဟိုတော်တော်လေးကိုရုန်းကန်ရမယ်အခက်အခဲတွေရှိလာမှာပေါ့နော်ပထမဆုံးအနေနဲ့ကျမတို့ကူညီဆောက်ရှောက်တဲ့ပြည်သူတွေကိုဒီနှစ်သစ်မှာစိတ်ချမ်းသာခြင်းကိုယ်ဤချမ်းသာခြင်းနဲ့ပြည့်စုံပြီးတော့နောက်ပဲပြည်သူတွေကသူတို့မှလူအင်ဆန္ဒပြည့်ဖို့လဲဆုတောင်းပေးတယ်နောက်တစ်ခုကဒီကျမတို့ကရင်ဒေသလည်းမဟုတ်ဘူးပေါ့နော်ဒီတိုင်းပြည်နယ်နဲ့တိုင်းအားလုံးမှာငင်းငင်းချမ်းချမ်းနဲ့စစ်ကြီးချုပ်ငင်းပြီးတော့ဘယ်လိုပြောမလဲအေးချမ်းချမ်းနဲ့ဟိုပြန်နေဖို့ကိုလည်းပြည်သူအားလုံးအတွက်ပေါ့နော်ဆူတောင်းပေးပါတယ
်ဟုတ်ကဲ့ရှင်အခုလိုမျိုး VOA မြန်မာပိုင်းကိုတွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ဆရာမကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့
ဘလော့ဒ်ဘိုးဆစ်ဆောင်စခန်းတောင်ဝန်ကန်နော်ဖော်လွဲကိုမတ်စုမွန်ကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးကမ်းအစီအစဉ်ကိုတင်ဆက်ပေးမှာပါမြန်မာစစ်ကောင်စီကိုမိဖက်အဖြစ်ဆက်ဆံနေတဲ့တရုတ်ကိုဖိအားပေးဖို့ Republican တွေကြီးစိုးထားတဲ့ American လွှတ်တော်အစ်ကိုမြန်မာຫນွယ်ဘွားတွေချင်းကပ်ဆောင်ရွက်ဖို့ရှိကြောင်း LA2M Los Angeles မြန်မာလှုပ်ရှားမှုအဖွဲ့တည်ထောင်သူဦး James ရွှေက VOA ကိုပြောပါတယ်သက်ဆိုင်ရာမဲဆန္ဒနယ်မြေတွေမှာနေထိုင်နေတဲ့မြန်မာຫນွယ်ဘွားတွေရဲ့အတန်ဒီအမေရိကန်လွှတ်တော်ကိုရောက်နိုင်ရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဦး James ရွှေကိုမိုင်းညင်နိုင်က Zoom ကနေဆက်သွယ်မေးမြန်းတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီတရုတ်ပေါ်သဘောထားတင်မာမှုဟုတ်ပါတော့အများစုရှိနေတဲ့ဒီ Republican တွေကြီးစိုးမဲ့အခုဒီ American လွှတ်တော်ကိုချိကပ်ဖို့ပေါ့နော်မြန်မာနိုင်ငံကိစ္စနဲ့ဟိုချိကပ်မယ်ဆိုရင်ဦးချင်းရွှေတို့ဘက်ကအဓိကဘလို့ရည်မှန်းချက်နဲ့ချိကပ်မယ်ရှင
်တို့တွေကတော့နော်ဟိုတိတ်ပြီးတော့တရုတ်ကိုတင်းတင်းမာမာကြီးမချင်ကပ်ချင်ဘူးနော်သူကအိန္ဒိယဆိုတော့သူနဲ့ကတို့တွေကအိမ်ကြောင်းလို့လည်းမရဘူးလေနော်အဲ့တော့ဟိုတို့တွေအခုတရုတ်ကိုတောင်းဆိုတာခင်ဗျားတို့နဲ့ကျွန်တော်တို့နဲ့เนาะဒီလိုဘယ်လိုခေါ်မလဲ mutually beneficial ပေါ့သူဦးနှစ်ဖက်အကျိုးရှိတဲ့ဆက်ဆံမှုမျိုးနဲ့ကျွန်တော်တို့ဆက်ဆံနေမှာပေါ့เนาะသူတို့ရန်သူအနေနဲ့မထားချင်ဘူးဒါပေမဲ့ငှက်မြတာတာဆက်ဆံပြီးတော့ပြည်သူတွေရဲ့ဆန္ဒကိုသူတို့ဒီလိုကြက်ကြက်ရဲ့မလုပ်စေချင်ဘူးပေါ့လေလက်ကျူရှုမထားစေချင်ဘူးအဲ့ဒီနည်းနဲ့ဆက်ဆံနေဒါပေမဲ့တရုတ်ကိုဒီစစ်ကောင်စီကိုပုံအောပြီးတော့ဟိုတိုင်းသူပြည်သားတွေရဲ့ဟိုဒီဆန္ဒကိုလုံးဝလစ်လျူရှုပြီးတော့စစ်ကောင်စီဆက်လက်တည်ငြဲနေပြီးတော့ဖိနှိပ်နေဖို့အတွက်ကိုအားပေးတာကိုတရုတ်ကိုဖိအားပေးစေချင်တာအမေရိကန
်ဟုတ်ကဲ့ပါအ
ဲ့ဒါလျှော့ပေးပါဆိုပြီးတော့
အဲ့တော့တစ်ဆက်တည်းမေးချင်တာအဲ့တော့ဒီလိုမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်ဟိုဘလို့တီးခြားမူဝါဒတွေကိုလုံဆောင်ဖို့ပေါ့နော်ဟိုတောင်းဆိုဖို့ရှိလဲရှင
်တိချာမူဝါဒဆိုတာအခုဗမာအက်ကဗမာပြည်အတွက်တိချာမူဝါဒလေ เนาะ तू อ่ะឧបរិភិပြီးသားឧបរិភិပြီးသားဆိုတော့ဒီ Trump ကဲเนาะ now အစိုးရတက်လာရင်လေသူတို့ဒီ Burma Act ကဆက်ရှိနေမှာပဲသူတို့ဖျက်ဖို့ဆိုတာဒီဟိုឧបរិភិသွားလို့ရှင် Congress ကပဲပြန်ဖျက်လို့ရတော့အဲ့တော့ဘယ်သူမှအချိန်ကုန်ကပြီးတော့เนาะဟိုဖျက်ဖို့ကြိုးစားမှာမဟုတ်အဲ့တော့ Burma Act ကရှိပြီးသားအဲ့ဒီထဲမှာပါတဲ့ဥစ္စာတွေကိုเนาะဒီအကောင့်ထဲပေါ်တာနည်းနည်းနှီးနေလို့เนาะအဲ့တော့ပထမအဲ့ဒီဟိုဘာမဲ့အက်ကထွက်လာတယ်သူကဟိုပြဋ္ဌာန်းထားတဲ့ဥစ္စာတွေကိုတော့အကောင့်ထဲပေါ်ဖို့ကငွေမရှိဘူးเนาะ appropriations ဒီ budget မရှိတာ ਨੇ သူတို့တစ်နှစ်ကျော်လောက်နောက်ကျတယ်ဒါပေမဲ့အခုသူတို့စတော့လုပ်နေပြီးတော့မနစ်တော့ဆိုလို့ရှိရင်ဒီ September လောက်မှာเนาะဟိုသူတို့ဒီဟို USAID လေအဲ့ဒီက fact sheet ထဲမှာကြည်တာတန်းတရားကျော်နော်သုံးပြီဒါပေမဲ့သုံးဆွဲတဲ့နေရာတွေမှာပို့ပြီးတော့နော်ထိအောင်အောင်ရှင်းသာမြင်သာရှိအောင်နော်အဲ့ဒီအတွက်ကိုတောင်းဆိုရမှာပေါ့လေ
အဲ့ညမှာဘလို့ဟိုစိန်ခေါ်မှုတွေရှိနေလဲရှင်နောက်ပြီးတော့ဒါတွေကိုဘလို့ကြော်လွှားမလဲပေါ့နော
် Biden administration ကတော့ဒါတို့တွေ opinion ပေါ့နော်တို့တွေဟိုယူဆတော့ပေါ့သူတို့ကဒီတိတ်ပြီးတော့เนาะဟိုတရုတ်ပြည်နဲ့ထိတ်တိုင်မတွေ့ချင်ဘူးねတူတယ်အဲ့တော့တရုတ်ပြည်နဲ့ထိတ်တိုင်မတွေ့ချင်ဘူးပြီးတော့ပတ်ဝန်းကျင်နိုင်ငံတွေနဲ့သူတို့ဟိုပို့ပြီးတော့သိမြအောင်နေချင်တဲ့အတွက်အဲ့ဒီလူတွေမကြိုက်တာဆိုလို့ရှိရင်သူတို့တိတ်နေနေပဲလုပ်တယ်ねတူတယ်အဲ့တော့သူတို့ရဲ့ implementation ကတော့တိတ်ပြီးတော့အားမရကြဘူးပေါ့implementation ကိုဒီ Burma Act ကိုเนาะအကောင့်ထဲပေါ်တဲ့နေရာမှာမြန်မြန်ဆန်ဆန်ပေါ်လိုက်လို့ရှိရင်ဟိုဒီဒေါ်လာရေးအတွက်ပို့ပြီးတော့အကျိုးရှိမယ်လို့တို့တွေယူဆတယ်လေအဲ့တော့အဲ့ဒီအတွက်ကိုပဲတောင်းရမှာတောင်းမယ်ဆိုတော့အခုဒီ Burma Act က Act ဖြစ်နေပြီဆိုတော့ Congress တွေတော့သိမဆိုင်တော့အခုဒီဝင်းနီမြအဖွဲ့နောက်တက်လာတဲ့အဖွဲ့ကသူတို့ဘလို့အကောင့်ထဲပေါ်မလဲဆိုတာလေအဲ့တော့ပဲသူတို့ကြိုးစားပြီးတော့တော်အောင်မို့ပေါ့အ
ဲ့တော့ဒီလိုမြမအရေးကိုပို့ပြီးတော့ပေါ့နော် American ဒီအစိုးရအနေနဲ့ရောလွတ်တော်နဲ့လွတ်တော်ကပါအာယုံဆိုင်လာဖို့ဆိုလို့ရှိရင်အခုဒီမြမຫນွယ်ဘွားတွေဘက်ကဘလို့ပါဝင်ဆောင်ရွက်တင်လဲရှင
်ဥပဒေရဒီမဲဆန္ဒရှင်တယောက်ကသူ့ရဲ့လွတ်တော်ကိုယ်စားလှယ်ကိုဓာတ်ရိုက်ဆက်ွယ်ခွင့်ရှိတယ်ဒီပါငင်းလို့မရအောင်မရတော့ဗမာတွေကဒီအခုရှိတဲ့ပြည်နယ်50မှာအခု50စလုံးလောက်မှာဗမာတွေရှိကြတယ်နော်အဲ့တော့အဲ့ဒီဗမာတွေကိုဟိုတို့တွေအရင်မနစ်တော့လည်းအဲ့လိုပဲဟိုဒီ appropriations လေဟိုဟာဒီဟို budget ချပေးတဲ့နေရာမှာ house နဲ့ senate နဲ့နော်အထက်လွှတ်တော်အောက်လွှတ်တော်120တန်းဟိုတန်း50ကျွေးနေတဲ့ဥစ္စာကိုလုတ်တော့လည်းတစ်ခါလုတ်ပြီးပြီးအောင်မြင်တယ်လေအဲ့တော့အဲ့ဒီလူတွေကိုဆက်ပြီးတော့အတိပေးစီရောအောင်မှာပေါ့အဲ့တော့သူတို့သိအောင်လို့သတင်းပေးဖို့ကအရေးကြီးတယ်အဲ့တော့အဲ့လိုသူတို့သိစေချင်တဲ့အချက်တွေပေါ့မှာဥပမာဆိုလို့ရှိရင်ဟိုတချို့ဆိုလို့ရှိရင်ဗမာပြည်ဗမာရှိမှတော့မသိတဲ့လူရှိရင်ရှိမယ်နော်ဘာလို့လဲဆိုတော့သူတို့ကရွေးကောက်ခံထီတာ ਉਹ နော်ဒီဝန်ကြီးဌာနကလူတွေကြတော့သူတို့မှာ intelligence agency 18ခုလောက်ရှိတယ်ဆိုတော့သူတို့ကများသောအားဖြင့်အပိုသိကြတယ်ကွန်ဂရက်ဆာလူတွေကြတော့သူတို့ကတကဘာလုံးအတွက်ကိုစဉ်းစားရတော့အလုပ်တွေကများတော့သူတို့ရဲ့ဒီဟိုဟာပေါ့နော် legislative assistant ပေါ့နော်သူတို့ရဲ့လက်ထောက်တွေကိုအားကိုးရတယ်အဲ့တော့အဲ့ဒီလက်ထောက်တွေလည်းတည်အောင်လို့ဆိုပြီးတော့ဗမာပြည်အကြောင်းကိုနော်သူတို့တည်တဲ့နယ်ဥစ္စာတွေပေါ့နော်ဥပမာဆိုရင်ဟိုကျွန်တော်တို့ဗမာပြည်မှာအခုတည်းဒီလိုနော်ဟိုပြဿနာတွေရှိပါတယ်နော် NUG ဆိုတာဘလို့ပါနော်နောက်ကျွန်တော်တို့အများပြောသလိုကျွန်တော်တို့ဗမာပြည်တစစီကွဲသွားမယ်လို့ဘာလို့ဆိုတော့မဟုတ်ပါဘူးကျွန်တော်တို့တိုင်းရင်းသားတွေစီးရုံးပါတယ်เนาะကျွန်တော်တို့ဒီလူမျိုးအကူအညီတွေလိုပါတယ်ကျွန်တော်တို့ဗမာပြည်မှာကဘာပေါ်မှာမြေရှားတပ်တူအထောက်တာအများဆုံးမှာသူတို့စိတ်ဝင်စားအောင်လေပြီးတော့မှဒီ China မြန်မာ Economic Corridor ကတကယ်တမ်းကျတော့တရုတ်ပြည်အတွက်เนาะသူတို့မဟာဗျူဟာအတွက်တော်တော်အရေးကြီးတယ်ပြီးတော့မှဒီဂျီနန်ပိုက်လိုင်းနေเนาะအဲ့ဒါတွေကလည်းဟိုဒီတရုတ်ပြည်သူတို့စီးပွားရေးအတွက်ပေါ့နောက်ပြီးတော့သူတို့ရဲ့နိုင်ငံတော်လုံခြုံရေးအတွက်ပေါ့နော်ဒီဟိုလင်းမြာစီမရှိလို့ရှိရင်နော်ဟိုစစ်တိုက်လို့မရတဲ့ပုံစံမျိုးရှိတယ်လေအခုကအဲ့တော့အဲ့ဓာရီအကုန်လုံးကိုသူတို့တည်တဲ့တည်တဲ့ဓာရီကိုရေးထားပြီးတော့ဒီဟိုဒီမဲဆန္ဒရှင်နေနေသူတို့ရဲ့ တော်ကိုယ်စားလှယ်တွေကိုတိုက်ရိုက်ဆက်သွေးပြီးတော့တို့တွေကအဲ့ဒီအမတ်တွေကိုချင်းကရတာပေါ့လေကျွန်တော်တို့ကဟိုဗမာပြည်မှာဗမာနယ်ဘွားပေါ့နော်ဒီကအမေရိကန်နိုင်ငံသားတွေပါကျွန်တော်တို့ကကျွန်တော်တို့သဘောနဲ့ကျွန်တော်တို့ဒီဥစားကိုတောင်းဆိုပါတယ်ကျွန်တော်တို့က NGO ကိုလည်းကျွန်တော်တို့တောင်းဆိုတယ်ခင်ဗျားတို့ကိုလည်းတောင်းဆိုတယ်ပေါ့လေအဲ့အဲ့ဒါမျိုးနဲ့ဆိုတော့ဒီဟို constituency နေအနေနဲ့တိုက်ရိုက်တောင်းဆိုတာလေတို့တွေတော်တော်ထိရောက်တယ်လို့ယူဆတယ်ပြီးတော့မှဒီဗမာရီတွေမဟုတ်ဘူးလေဗမာရီကိုထောက်ခံတဲ့တခြားနော်ဟိုတရုတ်ပြည်ကလူတို့နော်ဒီထိုင်ဝမ်ကလူတို့တို့ပြင်အဲ့ဒီကမ္ဘောဒီးယန်ဒစ်ဆစ်ဒန့်တို့အဲ့လိုမျိုးတွေကလည်းအကုန်လုံးဝိုင်းပြီးတော့လုပ်ပေးကြတယ်ကွာနော်နောက်တချို့အဲ့လိုအချင်းချင်းအဲ့လိုဟိုမဲဆန္ဒရှင်အချင်းချင်းပေါ့လေတခြားလူမျိုးတွေကလည်းဝိုင်းလုပ်လို့ရတယ်ဆိုတော့တို့တွေကိစ္စကိုလူအများသိပြီးတော့အများကညီကျင်တဲ့စိတ်ရှိလို့ရှိရင်နော်โอ้โลผิดอ่ะโลตัวนี้อยู่ซะแล้วไอ้รู้ไอ้ห่าမျိုးเปลี่ยนซินเนี่ยป่ะเนา
ะไอ้นี่มาดีซั่วๆก็เลยทอดปะตัวได้อเมริกันมาดีบาร์มาไอ้โลห่าမျိုးရှိနေရဲ့ตอนเนี่ยทีเดียวสร้างไว้หมู่นี่อ้าเน่နေတဲ့ခါကြတော့အခုဒီทรัมป์อโซยလက်ထက်နောက်တစ်ခါအခု Republican นี่ကြီးဆိုးမဲ့လွတ်တော်มาဒီอเมริกันရဲ့အခန့်ကဏ္ဍပေါ့เนาะအထူးသဖြင့်ဒီမြမဒီမိုကရေစီရေးเนี่ยလူ့အခွင့်အရေးမှာဒီอเมริกันရဲ့အခန့်ကဏ္ဍကိုဘယ်လိုမျှော်လင့်နေရှင်
လို့ဆောင်ကပြောတဲ့အတိုင်းပဲဗမာအက်ကတော့ဥပဒေဖြစ်နေပြီဆက်သွားမှာပဲ။နောက်ဒီ USAID တို့ဘာလို့လဲညသောအဖြစ်အဲ့ဒါမျိုးဟို bureaucratic အဖွဲ့အစည်းတွေဆိုလို့ရှိရင်ဘုံဆောင်ပိုင်းပဲပြောင်းသွားတာအစိုးရပြောင်းလို့ရှိရင်ဒီအောက်ကလုပ်တဲ့လူတွေကတော့ငကိုလုံရုံလုံးစင်တိုင်းဆက်လုပ်မှာပဲ။အဲ့တော့တို့တွေနဲ့ဆက်သွဲတဲ့လူတွေကလည်းညသောအဖြစ်အောက်ကလူတွေဆိုတော့သူတို့နဲ့ကအဲ့ဒီလိုအဆက်အသွယ်ရှိပြီးသားဆိုတော့သူတို့ကိုဆက်လက်တော့တောင်းလို့ရနေမှာပဲเนาะပြီးတော့မှသူတို့တွေဟိုပြောတော့နည်းနည်းပြင်ပေးတယ်ဟိုမနစ်တော့ဆိုလို့ရှိရင်ဒီသူတို့ဒီ USAID ဆိုလို့ရှိရင်သူတို့ကငွေချပေးတာသူတို့ USAID partner ဆိုတဲ့လူတွေကိုပဲငွေချပေးတာဘာလို့လဲဆိုရင်ငွေအမောက်များတော့ပမာဏများတော့သူတို့ဒီလိုအလွဲသုံးစားတွေပါလေလောက်မှာစိုးလို့လေအဲ့တော့ဒီ NGO တို့ဘာလို့သူတို့တိုက်ရိုက်ပေးမှာမဟုတ်ဘူးเนาะဒါပေမဲ့ဒီလိုအပ်ချက်တွေကိုเนาะဝင်ပြီးတော့ coordinate လုပ်ခွင့်ပေးပါဒီ NUG နဲ့ EAO တွေကိုဆိုတော့မနေ့တုန်းကသူတို့စပြီးတော့လုပ်ပေးတယ်ပြီးတော့မှဒီ UN တခုတည်းပေးလို့ရှိရင်တခါတလေကြလို့ရှိရင်စကားစာဖြတ်ပြီးတော့သူတို့ဒီဥစားကိုလက်နဲ့အနေနဲ့သုံးတယ်အိတ်ပေါ့လေအဲ့တော့ခင်ဗျားတို့ဒီ alternate channel ပေါ့လေတခြားပေးတဲ့နည်းလမ်းတွေကိုလည်းခင်ဗျားတို့ကိုစမ်းတက်ကြည့်ပါဆိုတော့သူတို့အဲ့ဒါလဲလုပ်တယ်အဲ့တော့ဒီလိုပဲဖြည်းပြောယူရမှာပဲဒါပေမဲ့ဒီ Republican ကြတော့သူတို့ကဒီပြည်တွင်းကိုညာသွားဖြစ်ပို့အသားပေးတယ်ပြီးတော့ငွေကြေးသုံးဆွဲမှုကိုလည်းသူတို့ကပို့ပြီးတော့ဂယုစိုက်တယ်ဆိုတော့ဒီပေးတဲ့အိတ်ကတော့เนาะ amount ပမာဏကတော့နေသွားနိုင်တယ်ဒါပေမဲ့နည်းနည်းနဲ့ဘူပဲပိုတိတိရောက်ရောက်လုတ်ပေးနိုင်မဆိုးဘူးလို့ယူဆတယ်။ဘာလို့ဆိုရင်တို့ဗမာပြည်မှာလိုအပ်ချက်ကအများများတယ်။အဲ့တော့အမေရိကန်ကတန်းတရာပြောပေးတယ်ဆိုရင်လည်းနော်အခုဟိုဒီ IDP တွေကိုရင်ဘယ်လောက်ရှိနေပြီလဲ။အဲ့တော့ဒီ IDP ဟို၅တန်းရှိတယ်တန်းတရာဆိုလို့ရှိရင်လူတယောက်ဘယ်လောက်ရမလဲ။နော်အဲ့တော့ပမာဏကနည်းနေလို့ထင်တာမြင်တာမရှိဘူး။အဲ့တော့ American ကိုလည်းအဲ့ဒီလိုပဲဂျန်တဲ့တိုင်းပြည်တွေကနေပြီးတော့နည်းနည်းပို့ပြီးတော့ကူညီဖို့ဥပမာဆိုရင်ဂျပန်ဆိုရင်ပို့ကူညီနိုင်တယ်အိန္ဒိယကူညီနိုင်တယ်เนาะ China ကူညီနိုင်တယ်ဒါပေမဲ့သူတို့စီကအကူအညီကနေနေเนาะဆိုရဆိုရှိတော့မရှိဟုတ်တယ်မလား China ကဒီလိုဟို humanitarian assistance ပေးတယ်ဆိုတာသိမကြဘူးအဲ့တော့အဲ့ဒါမျိုးတွေကိုသူတို့လိုက်ပြီးတော့သူတို့ကိုယ်တိုင်မပေးချင်တော့မှမပေးနိုင်ရင်တော့မှနော်ဟိုသူတို့ကူညီပြီးတော့လှုပ်ဆော်ပေးနိုင်လို့ရှိရင်အကျိုးရှိတယ်လို့လေဒီစား
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးချင်းဖြေရှင်အခုလိုမျိုးကျမတို့မေးတဲ့မေးခွန်းတွေကိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကျွန်တော်ပေါ်ပြီးတော့မေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်
ဘာသာမြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုမိုင်းညနိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။ VOA American အတန်ကနေ2025ခုနှစ် January 5ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိ line to meter 1925 30နဲ့ line to meter 190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတခါတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။နှစ်တစ်နှစ်ကုန်ဆုံးချိန်မှာကုန်လွန်ခဲ့တဲ့နှစ်အဟောင်းပေါ်အခြေပြုလို့လာမယ့်နှစ်သစ်မှာနိုင်ငံရေးစီးပွားရေးနှီးပညာသစ်ဖြစ်ထွန်းမှုတွေဘယ်လိုရှိနိုင်သလဲဆိုတာကြိုတင်ခန့်မှန်းကြဟောကိန်းထုတ်လင့်ရှိကြပါတယ်။လက်ရှိအနေအထားတွေအရလာမယ့်2025မှာမြန်မာနိုင်ငံရေးအခြေအနေဘယ်လိုရှိနိုင်သလဲ။တမတော်ပြူလဲသွားနိုင်ပါသလားမြန်မာစီးပွားရေးအခြေအနေကရောတိုးတက်လာမလားဆက်လက်ကျဆင်းပါလားဘယ်လိုရှိနိုင်ပါသလဲ2025ကဘာကြီးကရောနည်းပညာသစ်တွေအရဘယ်လိုအပြောင်းလဲတွေဖြစ်ပေါ်လာနိုင်သလဲဆိုတာမီဒီယာတွေရဲ့ကြိုတင်ခန့်မှန်းရေးသားချက်တွေကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းပါရှင်ပြည်သူနိုင်ငံကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေ2025မြန်မာနိုင်ငံရေးစီးပွားရေးဘယ်လိုရှိမလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါနှစ်တစ်နှစ်ကုန်ဆုံးချိန်မှာလွန်ခဲ့တဲ့နှစ်ဟောင်းအပေါ်မှာအခြေပြုလို့နိုင်ငံရေးစီးပွားရေးလူမှုရေးဆိုင်ရာတွေနဲ့ပတ်သက်ပြီးနှစ်သစ်မှာဘာတွေဖြစ်လာနိုင်တယ်လဲဘာတွေကိုမျှော်လင့်နိုင်တယ်လဲဆိုတာကိုကြိုတင်ခန့်မှန်းကြဟောကိန်းထုတ်ကြလို့ရှိပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ The Economist Magazine ကြီးကတော့2025မှာမြန်မာစစ်ကောင်စီကြာဆုံးနိုင်သလားဆိုပြီးမေးခွန်းထုတ်ထားပါတယ်။ The Diplomat Online Magazine ကတော့မြန်မာစီးပွားရေးဖွံ့ဖြိုးမှုဟာတိုးတက်မှုမရှိဘဲရပ်တန့်နေမယ်လို့ဆိုပါတယ်။ Forbes Magazine ကြီးကတော့ဤပညာဆိုင်ရာခန့်မှန်းချက်12ရပ်က2025ကဘာကြီးကိုပုံဖော်လိမ့်မယ်လို့ဟောကိန်းထုတ်ထားပါတယ်။2025မှာမြန်မာစစ်ကောင်စီကြာဆုံးနိုင်သလားလို့မေးခွန်းထုတ်ထားတဲ့ The Economist Magazine ကြီးရဲ့အာရှတန်တမန်ရေးရာ Editor Aaron Connelly ကမြန်မာစစ်တပ်ဟာအခုလောက်ပြင်းထန်တဲ့တိုက်ခိုက်ခံရမှုမျိုးဘယ်တော့မှမရှိခဲ့ပါဘူးလို့မှတ်ချက်ပေးပါတယ်။ပြီးတော့ Aaron Connelly ကသူ့အမြင်တွေကိုအခုလိုဆက်ရေးပါတယ်။မြန်မာနိုင်ငံဟာအင်္ဂလိပ်ထံကလွတ်လပ်ရေးရပြီးစမှာရန်ကုန်စင်ကြယ်ဘုံဒေသကနေတပုံတွေကိုမောင်းထုတ်ပြီးနိုင်ငံနယ်မြေအများစုကိုသိမ်းပိုက်ထိန်းချုပ်နိုင်ခဲ့တဲ့တပ်မတော်လူ85နှစ်ကြာအောင်ကြံ့ကြံ့ခံနိုင်တဲ့အဖွဲ့အစည်းမျိုးမြန်မာနိုင်ငံမှာမရှိခဲ့ဘူးပါဘူး။ဒါ့ပေမဲ့2024မှာတော့တပ်မတော်လူခေါ်တဲ့စစ်တပ်ဟာတိုက်ပွဲတွေမှာအဆိုးဆုံးအခြေအနေတွေတွေ့ကြုံခံစားလာရပြီးအရင်ကနဲ့မတူတဲ့ပြောင်းပြန်အနေအထားမျိုးတွေဖြစ်လာတယ်။တရုတ်နယ်စပ်ဒေသတွေမှာနယ်မြေတွေစဆုံးကျုံလာတယ်။အိန္ဒိယနိုင်ငံတွေနဲ့နယ်စပ်ကုန်သွယ်ရေးလမ်းကြောင်းအများစုကိုဆုံးကျုံခဲ့ရတယ်။တိုက်ပွဲတွေဟာစစ်ကောင်စီတကားဝအထိရောက်လာတယ်စစ်တပ်အရာရှိတွေလက်ကျင့်မွေးထုတ်ရာပြင်ဦးလွင်အထိတိုက်ပွဲတွေရောက်လာတယ်တပ်မတော်ပြိုလဲသွားနိုင်တယ်ဆိုတဲ့အမြင်တွေဟာ1949နောက်ပိုင်းပထမဆုံးအနေနဲ့ပြန်ပေါ်လာတာတွေ့ရတယ်တိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေဖြစ်တဲ့မြောက်ပိုင်းအဖွဲ့တွေနဲ့ AA တို့ဟာ2024ထဲမှာကြီးမားတဲ့အောင်မြင်မှုတွေရရှိခဲ့ကြတယ် AA ကတော့ရိုဟင်ဂျာတွေလူနည်းစုမွတ်စလင်တွေအပေါ်မှာအကြမ်းဖက်မှုတွေရှိခဲ့တယ်လို့စွပ်စွဲချင်းခံနေရတယ်ဆောင်ကြည့်လေလာသူတွေကတော့တရုတ်ဟာအွန်လိုင်းငွေကြေးလိမ်လည်မှုတွေပပျောက်ရေးအတွက်သူကူညီထောက်ပံ့ထားတဲ့မြောက်ပိုင်းအဖွဲ့တွေကိုစစ်ကောင်စီကိုတိုက်ခိုက်ဖို့မီးစိမ်းပြခဲ့တယ်။ဒါပေမဲ့တရုတ်ဟာစစ်တပ်ပြိုလဲသွားမှာကတော့မလိုလားပြန်ဘူး။နယ်မြေပိုင်ဆိုင်မှုနဲ့စီးပွားရေးလုပ်ငန်းတွေကိုထိန်းချုပ်လာနိုင်တဲ့မြောက်ပိုင်းအဖွဲ့တွေအပေါ်အပြည့်အဝဩဇာတက်ရောက်မှုမရှိတော့တာကိုသဘောပေါက်လာတဲ့တရုတ်ဟာစစ်ကောင်စီမပြိုလဲသွားရေးအတွက်စစ်ကောင်စီကိုပြန်ပြီးထောက်ခံမှုပေးလာတာတွေ့ရတယ်။စစ်ကောင်စီဟာအမျိုးမျိုးသောဖိအားတွေအောက်မှာရောက်နေတယ်။တပ်မတော်ဟာမပြိုလဲသွားအောင်အတင်းအကျပ်စုစည်းနေရတာဖြစ်တယ်။တပ်မတော်အရာရှိတွေဟာလက်နက်ချခြင်းဘက်ပြောင်းခြင်းကြပြီမယ်။သူတို့ရဲ့မိသားစုတွေကိုငဲ့ကွက်နေကြရတယ်။လက်နက်ချသူတွေဘက်ပြောင်းသူတွေနဲ့တရုတ်ရဲ့ဝင်ရောက်ဆွတ်ဖက်မှုတွေကြောင့်1949ကလူတပ်မတော်ပြိုလဲလူအနေထားကိုရောက်နေပြီဖြစ်တယ်။မေးစရာမေးခွန်းကတော့2024ထဲကအဖြစ်မျိုးတွေလာမယ့်2025ထဲမှာဆက်ဖြစ်နေမလားဆိုတာပါပဲလို့ The Economist Editor Aaron Connelly ကရေးသားထားပါတယ်။ The Diplomat Online Magazine ကတော့ ပဋိပက္ခတွေအိုးအိမ်စွန့်ခွာနေရရွှေ့ပြောင်းနေထိုင်ရသူတွေကြောင့်မြန်မာစီးပွားရေးဟာတိုးတက်မှုမရှိဘဲရပ်တန့်နေမယ်လို့ဆောင်းပါခြင်းစီဘက်စတီယန်စရန်ဂျီအိုကကမ္ဘာပံအစည်းအဝေးကိုကိုးကားပြီးရေးသားထားပါတယ်မြန်မာစီးပွားရေးလှုပ်ဆောင်ချက်တွေဟာအားနည်းချိနဲ့နေမယ်စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ2025မတ်လအထိတရာခိုင်နှုန်းသာရှိလိမ့်မယ်2019ခုနှစ်မြန်မာစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ900ခိုင်နှုန်းရှိခဲ့တယ်ငွေကြေးဖောင်းပွားမှုနှုန်းမြန်မာနေချင်းလှုပ်သားရရှိနိုင်မှုနိုင်ငံခြားငွေလဲလှယ်နှုန်းနဲ့လျှက်စစ်မှုရရှိနိုင်မှုအကန့်အသတ်တွေကြောင့်2024-2025မြန်မာစီးပွားရေးဟာဆက်လက်ကျဆင်းနေမယ်ပြီးခဲ့တဲ့နှစ်မှာစစ်ကောင်စီဟာထိန်းချုပ်နယ်မြေတွေနဲ့တရုတ်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနယ်စပ်ကုန်သွယ်ရေးတွေအများအပြားလက်လွတ်ဆုံးချုပ်ခဲ့ရတယ်2021ဖေဖော်ဝါရီနောက်ပိုင်းအိုးအိမ်စွန့်ခွာရွှေ့ပြောင်းနေထိုင်ရသူအရေအတွက်ဟာ3တန်းကျော်အထိရှိခဲ့ပြီးဆင်းရဲမွဲတွေမှုနှုန်းဟာလူဦးရေရဲ့32.1%ရာခိုင်နှုန်းထိအောင်မြင့်တက်လာခဲ့တယ်။အိုးအိမ်စွန့်ခွာရွှေ့ပြောင်းနေထိုင်ရမှုအလောက်ကန်ဆုံးကျုံမှုဝင်ငွေရောနဲ့ကျဆင်းမှုတွေဟာတိုးတက်မှုရနေတဲ့ဆင်းရဲမွဲတွေမှုရှော့ချာရေးလုပ်ငန်းစဉ်တွေကိုပျက်စီးစေခဲ့တယ်။စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေဟာရွှေ့ပြောင်းအလို့သမားတွေနဲ့နိုင်ငံရခြားထွက်ခွာသူတွေများစေတဲ့အတွက်လူသားရင်အားမလုံလောက်မှုတွေကိုဖြစ်စေတယ်။နိုင်ငံခြားငွေလဲလှယ်နှုန်းဟာလည်းအမေရိကန်ဒေါ်လာကို4500ကျပ်အထိစံချိန်တင်မြင့်တက်ခဲ့တယ်။စစ်တပ်အာဏာသိမ်းခြင်းကအမေရိကန်ဒေါ်လာဟာ1300ကျပ်နှုန်းသာရှိခဲ့တယ်။ပြီးခဲ့တဲ့နှစ်မှာတဘာဝတန်းငွေပို့ကုန်နဲ့နေဆက်ကုန်သွယ်ရေးတွေမှာ44ရာခိုင်နှုန်းဆုံးကျုံခဲ့ရပြီးတွင်းကုန်မှာ87ရာခိုင်နှုန်းကျဆင်းခဲ့တယ်။2020ခုနှစ်နဲ့နှိုင်းယှဉ်ရင်လက်ရှိမြန်မာစီးပွားရေးဟာ20ရာခိုင်နှုန်းသေးငယ်သွားတယ်လို့ကမ္ဘာပံကထုတ်ပြန်တဲ့အချက်အလက်တွေကိုထုတ်နှုတ်ဖော်ပြထားတာတွေ့ရပါတယ်။ဆောင်းပါးရဲ့အဆုံးသတ်မှာတော့ပဋိပက္ခတွေဆက်ဖြစ်နေရင်စီးပွားရေးဟာပြတ်သုံးနေမှာဖြစ်ပြီးမြန်မာပြည်သူတွေဟာလည်းစိတ်အေးချမ်းသာရှိမှာမဟုတ်ဘူးလို့မှတ်ချက်ပြီးရေးသားထားပါတယ်။ကမ္ဘာကျော် Forbes Magazine ကြီးကတော့2025အတွက်နည်းပညာဆိုင်ရာ Hawking 12ခုကိုဖော်ပြထားပါတယ်။ AI လို့ခေါ်တဲ့ဉာဏ်ရည်တုနည်းပညာအကြောင်းကိုအထူးအလေးပေးဖော်ပြထားတာတွေ့ရပါတယ်။တိုးတက်လာတဲ့ဤပညာတွေကကမ္ဘာစီးပွားရေးဖွံ့ဖြိုးမှုကိုပုံဖော်လိမ့်မယ်။စတော့ဈေးကွက်အပြောင်းလဲအရွေတွေကို AI ဤပညာကလွှမ်းမိုးလိမ့်မယ်။2025ဟာကြီးမားတဲ့ပြောင်းလဲမှုတွေဖြစ်မဲ့နှစ်ဖြစ်လိမ့်မယ်။ဘာကြောင့်လဲဆိုတော့ AI ဤပညာဆက်ရုပ်တွေအာဂါတခရီးစဉ်တွေကျန်းမာရေးစောင့်ရှောက်မှုတိုးတက်လာစေမဲ့ဤပညာတွေးရှိမှုတွေကနှစ်သစ်မှာအကန့်အသတ်မရှိဖြစ်လာနိုင်ခြေရှိတယ်။အဲ့ဒီမျှော်လင့်ချက်တွေအသည့်တီထွင်ဖန်တီးမှုတွေတဲကနေပြီးတော့အကောင်းဆုံးတံပိုးတွေကိုထုတ်ယူသုံးဆွဲနိုင်အောင်စီစဉ်ထားနိုင်ဖို့တော့လိုအပ်လိမ့်မယ်။နောက်လာမယ့်12လနဲ့အဲ့ဒီဟိုမှာပဲကျွန်တော်တို့အနာဂတ်ဟာလူမှုရေးဆိုင်ရာတိုးတက်မှုတွေ၊ဤပညာဆိုင်ရာတိုးတက်မှုတွေနဲ့ပြည့်နေပါလိမ့်မယ်လို့ AI မဟာဗျူဟာပညာရှင်နဲ့ AI ရင်းနှီးမြှုပ်နှံသူ Mark Minibish က Forbes Magazine ကြီးမှာရေးသားထားပါတယ်။ကဘာကြီးက AI လို့ခေါ်တဲ့ဉာဏ်ရည်တုဤပညာအပေါ်အထူးအာရုံစိုက်လေ့လာနေကြခြင်းအနာဂတ်ကမ္ဘာကြီးကို AI အပါအဝင်တိုးတက်ပြောင်းလဲလာတဲ့ဤပညာတွေကဘယ်လိုပဲနီးပုံဖော်လိမ့်မလဲဆွေးနွေးကြပြင်ဆင်နေကြချိန်မှာမြန်မာနိုင်ငံမှာတော့အာဏာသိမ်းစစ်ကောင်စီကြောင့်ပြည်တွင်းစစ်မီးကြီးအရှိန်အဟုန်ပြင်းပြင်းတောက်လောင်နေပါတယ်ပညာရေးကျန်းမာရေးအခြေအနေတွေကဆိုးရွားနှိမ့်ကျနေပါတယ်မြန်မာပြည်သူတွေဟာမလုံခြုံမှုကိုခံစားနေကြရပါတယ်စီးပွားရေးချွတ်ချုံကြကလူပေါင်းတန်းနဲ့ချီအငတ်ဘေးကြုံနိုင်တယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကတတိပေးရတဲ့အခြေအနေကိုရောက်ရှိနေပါတယ်။လက်ရှိအခြေအနေတွေရ2025မှာမြန်မာနိုင်ငံဘာတွေဖြစ်မလဲဆိုတဲ့အပေါ် The Economist Magazine ကြီးရဲ့တန်တမန်ရေးရာအက်ဒီတာကတော့တက်မတော်ဟာပျော်လဲလူအနေထားကိုရောက်ရှိနေပြီလို့ဆိုပါတယ်။ကမ္ဘာပံအစည်းအဝေးခန်းစာကတော့မြန်မာစီးပွားရေးဟာဆက်လက်ကျဆင်းနေပါမယ်တဲ့။ဦးကျော်စံတာကတော့မြန်မာနိုင်ငံမှာအဓိကပြဿနာဟာစစ်တပ်ကြီးစိုးမှုဖြစ်ပါတယ်။စစ်တပ်ခေါင်းဆောင်တွေကတော့တိုင်းပြည်အေးချမ်းမှစစ်တပ်နိုင်ငံရေးကထွက်မယ်လို့ပြောလို့ရှိကြပါတယ်ကျွန်တော်စဉ်းစားမိတာကတော့စစ်တပ်ဖယ်ပေးမှတိုင်းပြည်ငြိမ်းချမ်းရေးရမယ်လို့ VOA ရဲ့2024မြမနိုင်ငံရေးအက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာပြောကြားသွားခဲ့တာတွေ့ရပါတယ်ခင်ဗျာ
ကမ္ဘာမြမမီဒီယာမြင်ကွင်းကဏ္ဍကိုစောင်းမားရှင်ဖြည့်သွင်းနိုင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြင်ကွင်းရဲ့မတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ2025ခုနှစ်လွတ်လပ်ရေးနေ့မှာစစ်ကောင်စီကလူငယ်ခွင့်နေချင်းညာခဲ့ပါတယ်နိုင်ငံရေးချင်းသာ2000ဝန်းကျင်ကတော့အကျဉ်းထောင်တွေထဲမှာရှိနေသေးပါဒီကြောင်းရည်နဲ့ပတ်သက်လို့အခုတစ်ပတ် ISP မြန်မာရဲ့မြင်ကွင်းရဲ့မတ်စုမှာအချက်အလက်အခြေပြုပြီးတော့ဖော်ပြပေးထားပါတယ်ခင်ဗျာ
ကျင်းကျခံနေရသူ 6,000 ကျော်ကိုစစ်ကောင်စီက2025ခုနှစ်လွတ်လပ်ရေးနေ့မှာလူငယ်ချမ်းသာခွင့်ပေးလိုက်ပါတယ်ဒီထဲမှာနိုင်ငံသား9864ဦးနဲ့နိုင်ငံခြားသား180ဦးတို့ပါဝင်ပါတယ်တသက်တကြုံပြစ်ဒဏ်ချမှတ်ထားတဲ့144ဦးကိုလည်းထောင်ဒဏ်15နှစ်အဖြစ်ပြောင်းခဲ့ပါတယ်ဒါ့အပြင်ကျန်တဲ့ပြစ်ဒဏ်တွေကိုလည်း6ပုံတပုံလျှော့ပေးခဲ့ပါတယ်ဒါပေမဲ့လူသက်မဒိန်ပောက်ကွဲပစ္စည်းမတရားအသင်လက်နက်မူးယစ်ဆေးတဘာဝဘေးအကျန်းဖက်နဲ့အာဂတိစတဲ့အမှုတွေတော့မပါပါဘူးဒီတစ်ချိန်လွတ်ငြိမ်းခွင့်မှာနိုင်ငံရေးအကျဉ်းသား600ကျော်ပါဝင်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဆိုပါတယ်ဒီထဲမှာအမှုပေါင်း19ခုနဲ့ဆွဆွဲခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အပါအဝင်ထင်ရှားတဲ့ခေါင်းဆောင်တွေတော့မပါခဲ့ပါဘူးစစ်ကောင်စီဟာအခုမတိုင်ခင်အထိလူငယ်ခွင့်15ကြိမ်ပေးခဲ့တဲ့အထဲမှာနိုင်ငံရေးအကျဉ်းသား800ခန်းနှုန်းကျော်ပဲပါခဲ့ပါတယ်ပြီးခဲ့တဲ့လူငယ်ခွင့်15ကြိမ်မှာအကျဉ်းသားစုစုပေါင်း95,865 ဦးကိုလွတ်ပေးခဲ့တာပါဒီထဲမှာနိုင်ငံရေးအကျဉ်းသားက8,162 ဦးပဲပါဝင်ပြီး2,000ဝန်းကျင်ကတော့အကျဉ်းချခံနေရဆဲပါ2021ခုနှစ်အောက်တိုဘာလလူငယ်ခွင့်နှစ်ကြိမ်မှာတော့နိုင်ငံရေးအကျဉ်းသား4,434 ဦးပါခဲ့ပြီးအများဆုံးမှာလူငယ်ခွင့်ပေးတာမှာနိုင်ငံရေးအကျဉ်းသားလုံးဝမပါဝင်တဲ့အကြိမ်တွေလည်းရှိခဲ့ပါတယ်စစ်ကောင်စီရဲ့လူငယ်ခွင့်တွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်တွေနဲ့ထင်ရှားတဲ့ပုံကိုယ်တွေကိုတီးတန့်ပေးတာလည်းရှိပါတယ်2021ခုနှစ်က NCA 6နှစ်ပြည့်အထိမ်းအမှတ်ဆိုပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ဆက်သူ114ဦးကိုလွတ်ပေးခဲ့ပါတယ်2022ခုနှစ်ပြည်ထောင်စုနေမှာတော့အာရခတပ်တော် AA နဲ့ဆက်ဆက်သူ46ဦးကိုလွတ်ပေးခဲ့ပါတယ်2023ခုနှစ်တရုတ်နိုင်ငံခြားရေးဝန်ကြီးခရီးစဉ်အပြီးမှာလဲနိုင်ငံရေးအကျဉ်းသား2153ဦးကိုလွတ်ပေးခဲ့ပါတယ်ပြီးခဲ့တဲ့နှစ်ထဲမှာတော့ NLD အစိုးရဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်နဲ့ပြည်ထောင်စုဝန်ကြီးဦးဝင်းခိုင်တို့ကိုကွယ်လွန်ခါနီးမှလွတ်ပေးခဲ့ပါတယ
်။အဲဒီမြန်မာရဲ့မြန်ခွင့်ရဲ့မတ်စုများအစည်းအဝေးကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုဆက်ပြီးတော့တင်လွှင့်ပေးနေပါတယ်။အခုတခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးပါပါ။မဟိတနာကျော်ကအစည်းအဝေးတင်ဆက်ပေးထားပါတယ်ခင်ဗျာ။
ရှင်ပြည်တော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်မနိုင်ငံသူနိုင်ငံသားအားလုံး2025နှစ်တည်းမှာပျော်ရွှင်အေးချမ်းပြီးတော့ကက်ကြီးသုံးပါးကလွတ်မြောက်နိုင်ပါစေ။ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးအချိန်မှန်သတင်းလွှင့်ပေးလို့နှစ်တည်းမှာပျော်ရွှင်ချမ်းမြေ့ကြပါစေလို့ဆုတောင်းပေးလာတဲ့သောရရှင်အေးအေးကျေးဇူးထူးတင်ပါတယ်နော်။ခင်ဖြူလင်းဆိုတဲ့သောရရှင်ကလည်း VOA ဝိုင်းတော်သားများအားလုံးနေကောင်းကျန်းမာကြပါစေလို့နှစ်တည်းမင်္ဂလာညချမ်းမာဆုတောင်းပေးပါရစေတဲ့။ဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်။နိုင်နိုင်ဆိုရဲတော်ရရှင်ကငြိမ်းချမ်းပါစေမြမပြည်ကြီးတိုင်းသားအလုံးပြန်လဲစုစည်းနိုင်ကြပါစေမြမပြည်ကြီးမှမငြိမ်းချမ်းရင်ဘယ်နိုင်ငံမှမငြိမ်းချမ်းဘူးဆိုတာအလုံးယုံကြည်ထားပါတယ်မြမပြည်ရဲ့ငြိမ်းချမ်းရေးဆိုတာ ဘယ်သူကဦးစားပေးနေလဲဘယ်သူကကြိုးပမ်းနေလဲမြန်မာပြည်ကြီးငြိမ်းချမ်းရေးလာရာအတွက်အားလုံးဆင်ခြင်သုံးသပ်ကြပါလို့ရည်လာပါတယ်မြန်မာနိုင်ငံအမြဲဆုံးတည်ငြိမ်အေးချမ်းညီညွတ်ပြီးတော့တိုးတက်သောနိုင်ငံအသစ်ကြီးဖြစ်ပါစေဆိုတဲ့စာလေးကိုလည်းဖော်ပြပေးကြပါတယ်နော်ကမ္ဘာကြီးငြိမ်းချမ်းရေးအတွက်ပါဝင်ကူညီနိုင်သောပြည်သူနဲ့နိုင်ငံဖြစ်ပါစေလို့ဆုတောင်းပါတယ်တဲ့မန္တလေးက VOA သောရရှင်ဖုံဖုံအရှင်ဦးဥဒမစာရေးလာတာဖြစ်ပါတယ်
မင်္ဂလာပါ VOA ဥပဇင်းတို့ရဲ့နှစ်သက်ကူစကားကတော့ဗုဒ္ဓဘုရားရှင်ကမေတ္တာကိုအခြေခံပြီးဓမ္မဆိုသောမှန်သောတစ္ဆာကိုမိမိနှလုံးသားရင်ဝဲယုံကြည်စွဲမြဲစွာဖြင့်အပ္ပမဒေနတမ္ပါဒေထမမေ့မလျော့မပေါ်မဆအတိတရားရှိစွာမိမိခန္ဓာကိုဖြစ်တာဖြစ်ပျက်တန္တရာကိုရှုမှတ်ကြရန်လိုပါပေတယ်အတိတ်မကောင်းမှုကိုပြစ်ဆုတ်ပန်ယခုလက်ရှိဘဝမှာယောနိသောမနတိကာရဆိုတဲ့မိမိစိတ်နှလုံးသားဖြူစင်စွာနဲ့နေထိုင်နိုင်ကြရန်သာလိုပါပေတယ်တပိတ္တကမ္မတကတပိခတ်သိမ့်ကုန်သောလူတော်ဝါပေါင်းတို့သည်ကမ္မတကကံအတိုင်းသာစီရင်ကြ၍မိမိပြုမှုနေထိုင်လောက်ကင်သောမိမိလောက်ရတိုင်းသည်သာမိမိတန်ត្រာတလျှောက်လုံးဆက်၍သာအကျိုးပေးနိုင်ပေသည်မိမိကောင်းတာလုပ်ခဲ့ပါကကောင်းသောအကျိုးခံစားရနိုင်သလိုမိမိမကောင်းတာတွေလုပ်ခဲ့ပါကမကောင်းကျိုးများရရှိပေလိမ့်မည်ဒါကြောင့်အခုကြာရောက်တဲ့နှစ်သက်ဦးအခါသမယမှာကဘာသူကဘာသားအလုံးမြန်မာနိုင်ငံသူနိုင်ငံသားအလုံးအရမအစိုးမိတ်ဆာများပပျောက်ငြိမ်းချမ်း၍စစ်မဲ့ဘေးများယောဂါကပ်ဘေးများပပျောက်ငြိမ်းချမ်းကြပြီးအသက်ရှည်ကျန်းမာစွာနဲ့နေထိုင်လောက်ကင်နိုင်ကြပါစေကြောင်းဆုမွန်ကောင်းတောင်းလျက်ပ
ါမိမိဒီသာမိမိဘဝအတွက်အားကိုးရအစ်ဖြစ်ပါတယ်ဆိုပြီးတော့ဒီတော့ရှင်မန္တလေးကအရှင်ဥဒ္ဓမရေးလာတာဖြစ်ပါတယ်ရှင်အခုတော့ရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပြသွားခြင်းပါတယ်လုံကြုံရေးကြောင့်ခြေရွာတွေမဖော်ပြတာပါလို့ဆိုလာတဲ့တော့ရှင်ကမကွေးတိုင်းမြို့သစ်မြို့နယ်ကခြေရွာတွေမှာငွေသိမ်းပေါင်းများစွာအတင်အဓမ္မတောင်းခံရပါတယ်ဆိုပြီးတော့စာရေးရင်ဖွင့်လာပါတယ်
မင်္ဂလာပါခင်ဗျာမကွေးတိုင်းဒေသကြီးမြို့သစ်မြို့နယ်ကျေးရွာအုပ်စုတွေမှာတအုပ်စုကိုလစဉ်တိုင်းတလ3120ပေးနေရပါတယ်အုပ်စုမှာကျေးရွာများပြီးရွာကြီးတဲ့အိမ်တွေကတော့တလကို3000လောက်ကျပေမဲ့ကျေးရွာနဲ့ရွာသေးတဲ့အုပ်စုတွေမှာတော့တအိမ်တောင်ကိုတလ8000ကျော် 9000 နီးပါးကျပါတယ်ကျေးရွာအုပ်ချုပ်ရေးမှုတွေကလည်းမပေးမနေရရက်ကျော်လို့မရဘူးပြောပါတယ်မပေးရင်ဖမ်းမယ်ပြောပါတယ်ကျေးရွာတွေဆိုတာကအလုတ်ကိုင်းမရှိဝင်ငွေမရှိတစ်နေ့လုံးမှာတစ်နေ့စားရတဲ့သူတွေကများပါတယ်တောင်ရအလုတ်အသီးအနံကလည်းလေယာဉ်များတဲ့သူတာရကြတာပါအသီးအနံရတဲ့သူတွေကလည်းလုတ်အားကနဲ့မြေဩဇာနဲ့မြို့ကိုလည်းသွားကျင်တဲ့အချိန်သွားမရတာနဲ့အရန်အခက်တွေ့ရပါတယ်အထက်လူကြီးတွေကသာလက်ဆမ်းမှုတွေဖမ်းမယ်ပြောနေတာတကယ့်လက်တွေ့ဘဝကတော့ပြည်သူတွေပဲဒုက္ခရောက်နေပါတယ်ဒါကိုအထက်လူကြီးတွေသိအောင်တင်ပြပေးစေချင်ပါတယ် VOA အဖွဲ့သားအားလုံးနှစ်သစ်မှာပျော်ရွှင်ပါစေကျေးဇူးတင်ပါတယ်
အထက်လူကြီးတွေတည်အောင်တင်ပြပေးစင်ပါတယ်ဆိုပြီးတော့ဒီမန္တလေးတိုင်းဒေသကြီးမြို့သစ်မြို့နယ်ကကျေးရွာအုပ်စုတွေအတ္တမငွေချေတောင်းခံနေရတာနဲ့ပတ်သက်ပြီးတော့စာရေးလာတာဖြစ်ပါတယ်အခုဆက်ပြီးတော့ပြည်ပအတွက်အလုံးလုံးကြရတဲ့သူတွေကြုံရတဲ့အခြေအနေလေးတွေရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးပါမယ်ထိုင်းကိုရောက်နေတဲ့မြန်မာအလုပ်သမားတွေကြုံနေရတဲ့အခြေအနေဖြစ်ပါတယ်
။မင်္ဂလာပါ VOA ရေ။ထိုင်းနိုင်ငံဘကောက်မြို့အနီးပထုံထာနီမြို့ကြာဆန်ထုတ်လုပ်တဲ့စက်ရုံကအလုပ်သမားတဦးပါ။ MOU စနစ်နဲ့အညီသက်တမ်းတိုးရမယ်ဆိုပြီးတော့သက်ဆိုင်ရာကနေတဆင့်စက်ရုံအတွင်အစည်းအဝေးလုပ်ပါတယ်။အခုထိုင်းမှာ Visa Work Permit နှစ်နှစ်စာသက်တမ်းတိုးဖို့ကိစ္စပြည်ပရောက်ရွှေပြောင်းအလုပ်သမားတွေကြားမှာငွေကြေးကုန်ကျများလို့အခက်တွေ့နေကြပါတယ်။အစိုးရပွဲစားပေါင်းပြီးတော့လှူစားသလိုဈေးကွက်တစ်ခုရှိနေပါတယ်။တချို့စက်ရုံတတိပွဲစားတွေကဈေးအမျိုးမျိုးနဲ့ပြောနေပါတယ်။တချို့ကဗီဇာ2နှစ် work permit 2နှစ်စာကိုဘတ်1000 1000 ဘတ် 9500 8500 6500 ဘတ် 9100 စသဖြင့်ဈေးအမျိုးမျိုးကြားမှာပြည်ပရောက်မြန်မာတွေဗျာများနေကြသလိုစိတ်တော့ကလည်းရောက်နေကြရပါတယ်။သက်ဆိုင်ရာအဖွဲ့အစည်းအနေနဲ့ဈေးကိုနှစ်ဦးနှစ်ဖက်ပြေလည်အောင်လုပ်ပေးစီလိုပါတယ်။နှွေဦးတော်လိုင်းဤအစိုးရကပါဝင်ပြောပြလို့ရပါကကူညီပေးစီလိုပါတယ်။ကျွန်တော်တို့ပေးရတဲ့ဈေးနဲ့ရလာတဲ့လာကနေကမကန့်ညီသလို အဆင်မပြေပါဘူးလစာကလည်းနည်း OD ကလည်းမရကြပါဘူးတချို့ဆိုရင်စားတော့ဖို့အခန်းကကိုပါမနည်းရှာနေရပါတယ်ကျွန်တော်စက်ရုံကတော့ဘတ် 9523 ကနေဘတ် 9100 နဲ့ဈေးညှိပေးမယ်လို့ပြောနေပါတယ်အရင်နှစ်တွေကဗီဇာက2နှစ်ဆိုရင် 2000 လောက်ပဲကျပါတယ်ဝေါ့ပါမစ်ကက2နှစ်စာကိုဘတ် 1910 ပဲပေးရပါတယ်အခုနှစ်ကကုန်ကြဆိတ်ပုံများပြီးရတဲ့လစာနဲ့အဆင်မပြေကြပါဘူးဒီကြားထဲမြန်မာဘက်ကအခွန်က200ဂိုင်းနှုန်းတစ်လဘတ်150လောက်ကောက်မယ်လို့ပြောနေပါသေးတယ်ကျွန်တော်တို့ကမပြေလည်လို့ဒီမှာလာအလုပ်လုပ်ခါမှာဒီမှာထိုင်းမြန်မာအစိုးရနဲ့ပွဲစားတွေကိုလာလုကျွေးသလိုဖြစ်နေပါတယ်တက်ဆိုင်သူအားလုံးကြားသိစေဖို့ပါသူတို့သတ်မှတ်ရက်က2025 February 13ရက်နေ့အထိအတွင်းအပီးလောက်ရမယ်လို့ဆိုပါတယ်ပေးရမယ့်ငွေကြေးများနေတော့တခါလေတန်းပေးဖို့ကလည်းအဆင်မပြေလို့ပါ VOA ရေ
တက်ဆိုင်သူတွေကြားသိစေရမှာဆိုပြီးတော့ထိုင်းရောက်မြန်မာအလို့သမားတွေဂျုံနေရတဲ့အခြေအနေကိုစာရေးရင်ဖွင့်လာတာပါဒီတစ်ပတ်ပေးစာတွေကိုတော့ဒီမှာရက်ချင်ပါတယ်နော်နှစ်သက်မှာမြန်မာပြည်ကြီးငြိမ်းချမ်းရေးပန်းနိုင်တဲ့ပို့ပြီးတော့အလန့်နီးရပါလို့ဤလို့ဆုတောင်းရင်နောက်တစ်ပတ်မှာပြန်ဆုံကြရအောင်ပါအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
ဘောရိုဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းတွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။မြန်မာမဘေးသာကဏ္ဍကိုမအေးတန်လာကြောကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတခါတော့ကမ္ဘာလွှားထူးခြားတဲ့သတင်းတွေကိုတင်ဆက်ပေးနေတဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဂျပန်နိုင်ငံကနှစ်သစ်ဂျိုပွဲတစ်ခုမှာတော့နှစ်ဟောင်းကမကောင်းတဲ့အမတ်ရစရာတွေကိုစူဝေးရီမောပစ်ကြတဲ့ပွဲတော်တစ်ခုကိုလူထောင်နဲ့ချီတက်ရောက်ခဲ့ကြပါတယ်။နယ်သာလန်နိုင်ငံအက်မာမြို့မှာအနှစ်900လောက်တက်တန်းရှိပြီးဖြစ်တဲ့တက်သားခုံမနက်တစ်ခုကိုရှာဖွေတွေ့ရှိခဲ့ပါတယ်။ဒီလိုကမ္ဘာလွှားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ညမ်းနဲ့မတ်များစစီအောင်လို့တင်ဆက်ပေးထားပါတယ်ခင်ဗျာ
2025ခုနှစ်နှစ်သစ်ကိုကြိုဆိုကြတဲ့အထက်မှာဂျပန်နိုင်ငံပွဲတစ်ခုကတော့နှစ်ဟောင်းကမကောင်းတဲ့အမှတ်ရစရာတွေကိုစုဝေးရီမောကြတဲ့ပွဲတော်တစ်ခုကိုလူထောင်နဲ့ချီပြီးတော့တက်ရောက်ခဲ့ပါတယ်ဂျပန်နိုင်ငံအိုဆာကာမြို့ရဖျားရှိခိုးကျောင်းတစ်ခုမှာကျင်းပတဲ့ဒီပွဲကိုဒီဖျားရှိခိုးကျောင်းရဲ့ဘုန်းတော်ကြီးကဥဆောင်ကျင်းပတာဖြစ်ပြီးတော့မိနစ်20ကြာအကြည်ကြီးရီမောပစ်ခဲ့ကြတယ်လို့ဂျပန် NHK သတင်းမီဒီယာမှာဖော်ပြပါတယ်ဒီပွဲမှာပါဝင်သူတွေရဲ့လက်ထဲမှာလည်းရည်ကြပါဆိုရက်ဂျပန်စလုံးနဲ့ရေးထားတဲ့အဆောင်တစ်ခုကိုလည်းကန်ဆောင်ထားကြတာပါအခုပွဲဟာနှစ်သစ်မှာကန်ကောင်းစီဖို့ရည်ရွယ်တာဖြစ်ပြီးဂျပန်ဒဏ္ဍာရီပုံမြင်နေတဲ့မှာနေနဖျားမကိုဂူရဲကနေထွက်လာအောင်ရီမောကပြဖြိုပြီးခဲ့တာကနေအခြေခံပြီးတော့အခုလိုစုဝေးရီမောကြတဲ့ပွဲဖြစ်လာတာပါရှင
်နယ်သာလန်နိုင်ငံအက်မာမြို့မှာအနှစ်900လောက်သက်တမ်းရှိပြီဖြစ်တဲ့တတားခုံဖနက်တစ်ခုကိုရှာဖွေတွေ့ရှိခဲ့ပါတယ်။နယ်သာလန်နိုင်ငံဟာကမ္ဘာတလွှားမှာသူတို့ရဲ့တတားခုံဖနက်တွေကြောင့်လူသိများတာပါ။ဒီတတားခုံဖနက်ကိုမြို့ပြဝင်းကျင်နေရာကအင်တာချင်းတစ်ခုထဲမှာတွေ့ခဲ့တာကြောင့်ထူးခြားတယ်လို့ရှေးဟောင်းသူတေသနာပညာရှင်စိတ်လန်းကပြောပါတယ်။အကြောင်းကတော့အခုလိုတတားခုံဖနက်တွေကိုလယ်သမားအများစုကလေယာစိုက်ပျိုးရေးလုပ်တဲ့အချိန်မှာဝစ်ဆင်တက်ကြတာဖြစ်ပြီးမြို့ပြနေရာမှာတွေ့ရှိခဲ့တာကြောင့်ဒီတတားခုံဖနက်တွေကို၄စဉ်သုံးဖြစ်နေလဲသုံးနေတယ်လို့ယူဆရမှာဖြစ်တဲ့အကြောင်းပြောပါတယ်အမ်စတာဒမ်မြို့ကနေ18မိုင်အကွာမှာတည်ရှိတဲ့အယ်ကာမြို့မှာပြီးခဲ့တဲ့လကမြေအောင်အင်တာချင်းဆောက်ဖို့တူးဖော်ရာကနေအဲ့ဒီရှေးဟောင်းအင်တာချင်းကိုတွေ့ခဲ့တာဖြစ်ပြီးတော့အဲ့ဒီတဲကနေရှေးဟောင်းတစ်သားခုံဖနက်ကိုတွေ့ခဲ့တာပါဒီဖနက်ဟာအရှေ၈လက်မကျော်လောက်ရှိပြီး15ရာစုအကုန်ပိုင်းလောက်ကပြုတ်လုခဲ့တာလို့ခန့်မှန်းပါတယ်ခင်ဗျာ
အမေရိကန်နိုင်ငံဟဝိုင်ယီပြည်နယ်နာက Midway အတောချွန်းနေရာမှာ Listen Albatross ဇင်ယောမျက်ကြည်မျိုးတစ်ကောင်ဟာအသက်84နှစ်အရွယ်မှာတားပေါက်ဖို့အတွက်ဥတလုံးဥချခဲ့ပါတယ်။ ဒါဒီဇင်ရောငှက်မျိုးအတွက်အသက်ကြီးမှခလေးမွေးဖို့ဥချတဲ့စံချိန်ချိုးသွားတဲ့အရွယ်ဖြစ်တယ်လို့ငှက်ကျွမ်းကျင်သူတွေကပြောပါတယ် Listen Albatross ဇင်ရောငှက်မျိုးတွေဟာဘဝတသက်တာမှာကျင်ဖို့တူပဲရှိတတ်ကြတယ်လို့လူတွေကမှတ်ယူထားပြီးတော့ Wisdom ဉာဏ်ပညာလို့နာမည်ပေးထားတဲ့ဒီဇင်ရောငှက်မကြီးကတော့သူ့ကျင်ဖို့နဲ့တက်တန်းတစ်လျှောက်မှာဥ90လောက်ဥခဲ့ပြီးပါပြီသူရဲ့ကျင်ဖို့မတွေ့ရတာနှစ်အတော်ကြာရှိနေပြီဖြစ်ပေမဲ့ဒီလက်တလုံးနှစ်တွေအတွင်းမှာတော့ဒီဇင်ရောငှက်မကြီးကတခြားငှက်ထီးတွေနဲ့ပျော်ပြီလုံနေတာကိုလည်းလေ့လာတွေ့ရှိထားပါတယ်ဒီနှစ်ထဲမှာတော့အခုလိုဥချလိုက်တဲ့အတွက်ဥကနေအကောင်ပေါက်ဖို့သူ့ရဲ့ကျင်ဖို့အစ်စ်ကဝိုင်းပြီးတော့ကူဝပေးနေတာကိုလည်းတွေ့ရှိထားပါတယ်အဲ့ဒီကနေအကောင်ပေါက်လာမယ်လို့မျှော်လင့်ထားတဲ့အကြောင်းနဲ့ဒီငှက်တွေကိုလေ့လာနေတဲ့ပညာရှင် Jonathan Plisner ပြောပါတယ်ဒီ wisdom ဇင်ရောနှစ်မိုင်ယိုအသက်9နှစ်သားအရွယ်သူစပြီးတော့ဥဥရဲ့အချိန်1956ခုနှစ်ကလေးကစပြီးတော့အမတ်သားလုပ်လေ့လာခဲ့တာဖြစ်ပြီးဒီနှစ်မှာတော့သူကအသက်84နှစ်အရွယ်ရှိနေပြီဖြစ်ပြီးတော့တဘာဝတော်ရိုင်းငှက်မျိုးတွေမှာတော့သူကအသက်အကြီးဆုံးဖြစ်မယ်လို့ခန့်မှန်းထားပါတယ်ရှင
်နေပေါ်နိုင်ငံကတ်မန်ဒူမြို့တော်အပြင်ဘက်နာကကွန်ဖူးတိုင်းကျင်းတဲ့ Dark Amidala ပါသီလရှင်အကြောင်းတစ်ခုကိုကိုဗစ်ကာလ9နှစ်ကြာပိတ်ထားရကနေပြန်လည်ဖွင့်လှစ်လိုက်ပါတယ်။ဝင်ပွဲခန်းနာကိုသီလရှင်တွေကအုံနီကဲတွေခွဲပြတာ၊ဓာရီပြတာ၊ကွန်ဖူးတိုင်းရီပြတာတွေနဲ့လည်းတင်ဆက်ခဲ့ပါတယ်။ဒီကွန်ဖူးတိုင်းသီလရှင်အကြောင်းဟာဒါရူပါဂိုင်းကဆင်းသက်လာတာဖြစ်ပြီးတော့အနှစ်တစ်ထောင်သက်တမ်းရှိနေပါပြီ။ဒီဘက်ဖုန်းတော်ကြီးဒလိုင်လာမထက်တဆင့်ပဲနေတဲ့ဖုန်းတော်ကြီးဂျာဝါလန်ဒရူပါကစတင်တည်ထောင်ခဲ့တဲ့ဒီသီလရှင်အကြောင်းမှာသီလရှင်တွေကိုဖုံးတော်ကြီးတွေနဲ့တန်းတူအဆင့်သတ်မှတ်ထားပါတယ်။သီလရှင်တွေကွန်ဖူးတိုင်းလေးကျင့်တာကနေကျမ်းမာရေးနဲ့စိတ်စွမ်းရင်ထက်မြက်လာစေဖို့ရည်ရွယ်ပြီးတော့ဒီကြောင့်ကသီလရှင်တွေဟာတခြားသီလရှင်တွေနဲ့မတူဘဲသမင်းချက်တန်ရှင်းရေးလုပ်ယုံနေမှာကတိုင်းလေးကျင့်ခွင့်မှာရထားတာပါ။ဒီသီလရှင်เจ้าမှာအသက်6နှစ်ကနေအသက်54နှစ်အထိသီလရှင်ပေါင်း300ရှိပါတယ်။သီလရှင်အများစုဟာဘူတန်၊အိန္ဒိယနဲ့နေပေါ်နိုင်ငံတွေကဖြစ်ပါတယ်ခင်ဗျာ။
သူကြဆံမြသတင်းများအစီအစဉ်ကိုကိုငိမ့်ချမ်းနဲ့မမစင်အောင်လို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည10:00နာရီအထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။သောရရှင်နေနေကျွန်တော်တို့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ကို email ကဖြစ်ဖြစ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email address ကတော့ burmese@voenews.com ဖြစ်ပါတယ်။အခုတော့ကြာရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ကွလန်ဒူအမေရိကန်သမ္မတဟောင်းဂျီမီကတ်တာရဲ့6ရက်ကြာဇာပနာခန္ဓာတွေစာတိဂျော်ဂျီယာပြည်နယ်မှာစတင်နေပါပြီ။ဒီဇင်ဘာ29ရက်နေ့ကကွလန်ဂျီမှာအသက်100ရှိဖြစ်တဲ့သမ္မတဟောင်းကတ်တာရဲ့ဇာပနာခန္ဓာကိုတော့စာတိပလေးစ်မြို့မှာစနေနေ့ဒီသတ်ဆန်တော်ချိန်10:15မိနစ်ကနေစတင်ခဲ့တာပါ။ကဘာစက်ကုန်းမှာဆက်စွန့်တင်နေတဲ့ချီစာနာမှုလုပ်ငန်းတွေဒီမိုကရေစီရေးအတွက်ကြိုးပမ်းခဲ့တဲ့သမ္မတဟောင်းရဲ့နိုင်ငံရေးပြတ်သမှုဘဝကိုထည့်ရပြီးဇာပနာခန္ဓာတွေကိုဆက်လက်ကျင်းပနေပါတယ်။ဒီအမေရိကန်အတန်ယုံကြုံရှိရာဝါရှင်တန်ဒီစီနဲ့အနီးဝန်းကျင်ဒေသတွေအပဝင်နေရာတော်တော်များများမှာပြင်းထန်တဲ့နှိမ့်မုန်တဲ့အန်ဒီကျိုးဝနိုင်တယ်လို့တာဝန်ရှိသူတွေသတိပေးနေပါဗျ။စနေနေ့ကစနှိမ့်မုန်တိုင်းဝင်ရောက်ခဲ့တဲ့ကန်ဆက်စ်နဲ့အင်ဒီယားနာပြည်နယ်တွေမှာတော့ရာသီဥတုဆိုးရတာကြောင့်ရေမတော်တဆမှုတွေကြုံရလို့စီးပွားရေးလုပ်ငန်းတွေနဲ့စာတင်ကြောင်းတွေပိတ်ထားရနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါဗျ။ဒီကနေ့တနင်္ဂနွေနေ့ကနေမနက်ပံတနင်္လာနေ့တွေမှာမုန်တိုင်းဝင်ရောက်မဲ့ဝါရှင်တန်ဒီစီအပဝင်အမေရိကန်ရှေ့ဘက်ချန်ပီယံတွေပါလဲအေးရန်လွန်ခဲ့မဲ့အနေရှိတယ်လို့အမေရိကန်မျိုးသားမိုးလေဝသဌာနကသတိပေးထားပါဗျခင်ဗျာ
။တရင်ချင်းရုပ်ကိုခူအောင်လွင်ဦးချိန်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချန်နဲ့ရောဘတ်ဘတ်စ်တို့ဖြစ်ပါတယ်။VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ10:00အထိလိုင်းဒိုမီတာ19 kHz 7953ညလိုင်းဒိုမီတာ25 kHz 7183ညလိုင်းဒိုမီတာ30 kHz 9963ညနဲ့လိုင်းလက်မီတာ190 kHz 7905တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေကျွန်တော်ရန်နိုင်ပါThank you.
This program has come